Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မတ်လ20ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညပိုင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်ကျမတင်ကီထိုက်ပါ။ဆယ်စုနှစ်9ခုနေပါအတွင်းပထမဆုံးအခြေဖြစ်အမေရိကန်သမ္မတကျူးဘားနိုင်ငံကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ပါရီမြို့တော်ကိုအကြမ်းဖက်တိုက်ခိုက်မှုရဲ့အဓိကလက်သည်တရက်ခန်းအဖြစ်ယူဆရသူကိုဘယ်လ်ဂျီယံအချင်းထောင်မှာထိန်းသိမ်းထားပါတယ်။နှစ်ပေါင်း90နေပါအတွင်းမဲခေါင်မြည်ရေစံချိန်တင်နှိမ့်ချနေတာကြောင့်ဒေတာရင်းနိုင်ငံတွေစိုးရိမ်နေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ပြည်တော်စုလွှတ်တော်မှာမနက်ဖြန်ဒီသမရသစ်ဦးထင်ကျော်ကပထမဦးဆုံးချိန်ဖြစ်အစိုးရသစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်အရသာသမရသစ်ဦးဆောင်မဲ့အစိုးရသစ်အပေါ်ဘလို့များမျှော်လင့်ချက်တွေရှိကြပါသလဲ
နာမည်ဧပြီလ10ရက်နေ့နောက်ပိုင်းအစိုးရတဲ့အနေနဲ့ပေါ့လေ1962ခုနှစ်နောက်ပိုင်းကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာရှိခဲ့တဲ့အစိုးရတွေချက်တာလွန်ကောင်းမွန်တဲ့အစိုးရ
ဒေါက်တာရံမျိုးသိမ့်ပါရှင်မကြခင်မှာအပြည့်အစုံနားဆင်ရပါမယ်အစိုးရတဲ့အကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းတနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာကျူးဘားနိုင်ငံကိုသမိုင်းဝင်ခီးစဉ်အဖြစ်ဒီကနေ့တနင်္ဂနွေနေ့သွားရောက်မှာဖြစ်ပါတယ်နိုင်ငံကြား55နှစ်ကြာဆက်ဆံရေးပြတ်တောက်ခဲ့ပြီးနောက်နိုင်ငံဆက်ဆံရေးပုံမှန်ဖြည့်ရေးဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။နှစ်ပေါင်း90နီးပါးအတွင်းကျူးဘားနိုင်ငံကိုပထမဆုံးတွားရောက်တဲ့အမေရိကန်သမ္မတတဦးအနေနဲ့သမ္မတအိုဘားမားဟာအနာဂတ်ကျူးဘားအမေရိကန်ဆက်ဆံရေးပေါ်သူ့ရဲ့အမြင်တွေကိုအလေးထားပြီးကျူးဘားပြည်သူတွေကိုလည်းဓာတ်ရိုက်မင်းကွန်းပြောဆိုဖို့ရှိပါတယ်။အမေရိကန်သမ္မတဟာကျူးဘားနိုင်ငံကို၃ရက်ကြာတွားရောက်မှာဖြစ်ပြီးအင်ကာနစ်မှာတော့ဟာဘာနာမြို့တော်မှာရုပ်မြင်သံကြားကနေမိန့်ခွန်းပြောမှာဖြစ်တယ်လို့အမေရိကန်ဆိုရာအင်ဗျူရောကပြောပါတယ်ဆေးခိရဲ့ရန်ပဟောင်းနှစ်နိုင်ငံကြားဆက်ဆံရေးသစ်ပြန်လည်စတင်ခဲ့ပြီးလွန်ခဲ့တဲ့၈လကစလို့နှစ်နိုင်ငံတန်တမာရေးပုံမှန်ဖြစ်လာစေဖို့အထိတိုးချဲ့ဆောင်ရွက်လာမှုတွေကိုပြောဆိုမယ်လို့လည်းအင်ဗျူရောကထုတ်ပြန်ထားပါတယ်ကျူးဘားနိုင်ငံရဲ့ဆက်ဆံရေးပြန်လည်ထူထောင်နိုင်ခဲ့မှုဟာဆိုရင်သမ္မတအိုဘားမားအစိုးရရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုတစ်ခုအဖြစ်နာမည်ကောင်းရခဲ့ပြီးကျူးဘားနိုင်ငံနဲ့မဆက်ဆံရေးဆဲဆုနှစ်ပေါင်းများစွာကျင့်သုံးခဲ့တဲ့အမေရိကန်ရဲ့မူဝါဒဟောင်းဟာမအောင်မြင်ဘူးလို့လည်းဝေဖန်မှုတွေရှိပါတယ်ကျူးဘားနိုင်ငံကိုဒီကနေ့တနင်္ဂနွေနေ့နေကင်းပိုင်းလောက်မှာရောက်ရှိမဲ့အမေရိကန်သမ္မတအိုဘားမားနဲ့သူ့မိသားစုဟာရောက်ရှိပြီးနိုင်ပိုင်းအတွင်းမှာပဲအိုဟာဘာနာမြို့ကယဉ်ကျေးမှုနယ်မြေတွေကိုတွားရောက်လဲပတ်မှာဖြစ်ပါတယ်တနင်္လာနေ့မှာတော့သမ္မတရာဟုကက်စထရိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးနောက်ပိုင်းမှာတော့ကျူဘာဆွတ်ထွေလုပ်ငန်းရှင်တွေနဲ့ကျူဘာအမေရိကန်နှစ်နိုင်ငံစီးပွားရေးကိုဆွေးနွေးမှာဖြစ်ပါတယ်။တနင်္လာနေ့ညနေခင်းမှာတော့ကျူဘာဒေါ်လာရေးနန်းတော်မှာကျင်းပမယ်နိုင်ငံတော်ညစာစားပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံရေးဘက်မှာတော့သမ္မတလောင်းဖြစ်ခွေမျှော်လင့်နိုင်သေးတဲ့ကိုယ်စားလှယ်၅ယောက်နောက်ထပ်ပါတီရင်းနဲ့ caucus ရွေးချယ်ပွဲနှစ်ခုမတိုင်ခင်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့မဲဆွယ်စည်းရုံးနေကြပါလေ။ရှေ့ကပြင်းနေတဲ့ Republican ကိုယ်စားလှယ် Donald Trump ကအရင်လိုပဲမဲဆန္ဒရှင်တို့ကြားပြစ်ပတ်ခါတွေနဲ့တူရေပန်းစားနေစေဖြစ်ပါလေ။စနေနေ့ကတော့ Mexico နယ်စပ်နားက Arizona ပြည်နယ်မှာ Trump ထောက်ခံသူတွေရဲ့စုဝေးပွဲကိုသူ့ကိုဆန့်ကျင်သူတွေကလမ်းလယ်မှာကားတွေရပ်ပြီးပိတ်ဆို့တားဆီးခဲ့ကြပါလေ။တချို့က Trump ကိုထားခဲ့သူ့ကိုဖျောက်ချလို့အဓိပ္ပာယ်ရတဲ့စာရင်းတွေကင်ပြီးတော့ဆန္ဒပြခဲ့ပြီးလူ၃ယောက်ဖမ်းဆီးခံခဲ့ရပါလေ။ထရမ့်ကသူ့ရဲ့ပြိုင်ဘက်တီဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ဟာလူဝင်မှုကြီးကြပ်ရေးပြဿနာကင်တွဲဖြေရှင်းနိုင်ဖို့အားနည်းတယ်လို့ဆွဆွဲလိုက်ပြီးတော့ American ပြည်ထောင်စုရဲ့အလောက်ကင်နဲ့ဆက်မှုကဏ္ဍတွေအတွက် Mexico ဘက်ကိုရောက်မသွားအောင်ထိန်းသိမ်းထားနိုင်ဖို့တောင်းဆိုလိုက်ပါတယ
်။ပြင်သစ်နိုင်ငံပါရီမြို့တော်မှာလူပေါင်း130သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလအကြမ်းဖက်တိုက်ခိုက်မှုရဲ့အဓိကလက်သည်တရက်ခန့်ဖြစ်တန်တရာရှိထားသူဟာဘောလုံးခွင့်အပြင်ဘက်မှာသူ့ကိုယ်သူအသေးခံဘုံခွဲဖို့စီစဉ်ခဲ့ပေမဲ့စိတ်ပြောင်းသွားခဲ့တာဖြစ်တယ်လို့အမေရိကန်ဆိုရာရှင်တီးခံမှရှင်ပြင်းတဲ့အဆိုရာရှင်နေကပြောပါတယ်။ပါရီမြို့အကြမ်းဖက်တိုက်ခိုက်မှုရဲ့အဓိကလက်သည်တရက်ခန့်ဖြစ်တန်တရာရှိခံထားသူဆလာအက်ဘဒဲဆလန်ကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ဆေးရုံကနေစနေနေ့မှာအကျဉ်းထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ဘယ်ဂျီယံရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းစဉ်အတွင်းဆလာအက်ဘဒဲဆလန်နဲ့အပေါင်းအဖော်တို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးနောက်တနေ့မှာအကျဉ်းထောင်ကိုပို့လိုက်တာဖြစ်ပါတယ်။ဗ ဘောလုံးကွင်းပြင်မှာသူ့ကိုယ်သူအသေးခံဖောက်ခွဲမဲ့အစီအစဉ်ကိုဖျက်လိုက်တဲ့ဆိုတဲ့အက်ဗဒဲဆလာရဲ့ထွက်ဆိုမှုကိုသတိထားပြီးလက်ခံရမယ်လို့ပြင်သစ်အစိုးရရှင်းနေဖရန်ဆွာမော်လင်းကပြောပါတယ်။ပါရီမျိုးကတိုက်ခိုက်ခြင်းမခံရတဲ့နေရာတွေမှာအက်ဗဒဲဆလာကိုတွေ့ခဲ့ရတယ်လို့လည်းအစိုးရရှင်းနေကပြောပါတယ်။မတင်ကခံရသူဆလာအက်ဗဒဲဆလာရဲ့ရှင်းနေဆဗင်မယ်ရီကတော့သူ့ရဲ့အမှုတွေဟာဘယ်လ်ဂျီယံရဲတပ်ဖွဲ့နဲ့လိုက်ရောလှုပ်ဆောင်မှာဖြစ်ပေမဲ့ပြင်သစ်နိုင်ငံကိုလွှဲအပ်မဲ့အရေးကိုတော့စန့်ကျင်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။
ရုရှားတောင်ပိုင်းမှာမနေ့စနေနေ့ကစောပိုင်းကပြတ်ကျခဲ့ပြီးတော့ခီးတဲ့62ယောက်တည်ဆုံးခဲ့တဲ့ Flight Dubai လေကြောင်းလိုင်းရဲ့အမှတ်တမ်းတင်ဆက်တွေတွေ့ပြီလို့စုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။လေယာဉ်မှုအခန်းထဲကတန်ဖန်းဆက်နဲ့လေကြောင်းဆိုင်ရာအချက်နဲ့အမှတ်တမ်းတင်ထားတဲ့ဆက်တွေကိုစစ်ဆေးနိုင်ဖို့ Moscow မြို့တော်ကိုပို့ထားပြီး Rostov on Don မြို့လေးစိတ်ကိုအသွားလမ်းမှာဘာလို့ဖြစ်ခဲ့လဲဆိုတာ Black Box ကရှင်းပြနိုင်လိမ့်မယ်လို့မျှော်လင့်ရကြောင်းတာဝန်ရှိပုဂ္ဂိုလ်တွေကပြောပါတယ်။ပြတ်ကျတဲ့အကြောင်းရင်းကိုခုတည်းကမသိရသေးပေမဲ့ပြင်းထန်လွန်းတဲ့လေတိုက်နှုန်းကလေရင်ပြတ်ကျမှုရဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နိုင်တယ်လို့ယူဆထားကြပါတယ်။ဒီလေရင်မှုနဲ့တွဲဖက်လေရင်မှုနှစ်ယောက်စလုံးဟာပြန်တန်းချိန်နိုင်ပေါင်း 6,000 ကျော်ရှိထားပြီးတဲ့အတွေ့အကြုံရှိပြန်တန်းမှုတွေဖြစ်ကြပါတယ်။လေရင်ကပြန်တန်းသက်တမ်း5နှစ်ပဲရှိသေးပြီးကြန့်ခိုင်ရေးနဲ့စစ်ဆေးမှုတွေဒီနှစ်စောစောပိုင်းကမှလှုပ်ထားခဲ့တဲ့ Boeing 737မျိုးစားဖြစ်ပါတယ်။ဒီလေကြောင်းလိုင်းကို2009ခုနှစ်ကစခဲ့ပြီးကောင်းမွန်စိတ်ချရတဲ့လုံခြုံရေးမှတ်တမ်းရှိရုံမကဇီးတင့်တင့်နဲ့လေကြောင်းလိုင်းရဲ့တမိုင်းတစ်လျှောက်ဒီလေရင်ရဲ့ပထမဆုံးပြတ်ကျခဲ့မှုလည်းဖြစ်ပါတယ
် View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မိုးခေါင်ရေရှားမှုကြောင့်မဲခေါင်မြေဟာနှစ်ပေါင်း90အတွင်းအနိုင်ဆုံးအဆင့်ကိုရောက်ရှိနေပြီးမြေကျောင်းတစ်လျှောက်နေထိုင်ကြသူတွေအတွက်ချင်းချောက်မှုတစ်ခုဖြစ်လာနေပါတယ်မြေကျောင်းတစ်လျှောက်မှာတနစ်ကိုနှစ်သီးစားစိုက်ပျိုးကြတဲ့လာအိုနိုင်ငံကလယ်သမားတွေအခုတော့တရားသည့်သီးနှံစိုက်ဖို့မိုးမြုံနေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာလည်းမိုးကောင်ရေရှားမှုကိုခံစားနေရပြီးထိုင်းဆိုရကပြီးခဲ့တဲ့သတင်းဘက်ကဆလို့အရေးပေါ်အစီအစဉ်ဖြစ်မဲကောင်မြေရေကိုစုပ်ယူပြီးတခြားထိုင်းနိုင်ငံတွင်းကမြစ်တွေတွေကိုရေဖြစ်နေရပါတယ်။မိုးကောင်ရေရှားမှုကြောင့်ဗီယက်နမ်နိုင်ငံမှာခန့်မှန်းခြေအမေရိကန်ဒေါ်လာတန်း200ကျော်ကျော်ဘူးတန်ဘူးရှိမဲ့စပားကင်ဟက်တာ 36,000 ပျက်စီးမဲ့အရင်နဲ့ကြုံတွေ့နေရပြီးတစ်သီးဆိုင်ကင်ဟက်တာ 29,000 တို့ဟာလည်းမိုးကောင်ရေရှားမှုဒဏ်ကိုခံစားနေရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။မဲကောင်မြေကျောက်တလျှောက်နိုင်ငံတွေမှာမိုးကောင်ရေရှားမှုဆိုးရွားတဲ့ထက်ဆိုးရွားလာတဲ့အခြေအနေမှာတရုတ်နိုင်ငံဘက်ကမဲကောင်မြေပေါ်မှာတိစောက်ထားတဲ့ဂျင်ဟွန်ရာလျက်ဆက်စီမံကိန်းကရေလွှဲပေါက်တွေကိုဖွင့်လှစ်ပြီးမဲကောင်မြေအတွင်းရေလွတ်ဖို့ဆုံးဖြတ်ထားတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလျူခန်းကပြီးခဲ့တဲ့အင်ကာနေ့ကပြောဆိုပါတယ်မဲကောင်မြေအတွင်းရေလွတ်မဲ့ဒင်းကိုလည်းမဲကောင်မြေကျောက်တစ်လျှောက်နိုင်ငံတွေဖြစ်တဲ့ထိုင်းမြန်မာလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုအကြောင်းကြားထားပြီးလည်းဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားပြည်သူတပ်မတော် KPA ရဲ့ကန့်တဲ့ထိုးစစ်နဲ့ကန့်စစ်ဆိုင်ရာစီးရဲလက်ချက်မှုတွေကိုစစ်ဆေးကြည့်ရှုနေတဲ့ခေါင်းဆောင်ခင်ဂျွန်အန်းရဲ့တပ်ပုံတွေကိုနိုင်ငံပိုင်ရုပ်မြင်သတင်း KRT မှပြသနေပါတယ် KRT ရုပ်မြင်သတင်းဌာနအရဒီစီးရဲလက်ချက်မှုတွေကမြောက်ကိုရီးယားရေတပ်ရဲ့ရေပြင်ပေါ်နဲ့ပြစ်မှတ်ထိအောင်ပြစ်ခတ်ရေးဆိုင်ရာတင်မောတွေနဲ့ဆိုင်တဲ့လက်ချက်မှုတွေပါတယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့လေကြောင်းနဲ့လေယာဉ်ပစ်တပ်ဖွဲ့တွေလက်နက်ကြီးနဲ့တပ်ဖွဲ့ခွဲတွေရဲ့စီးရဲလက်ချက်မှုတွေပါပါဝင်ပါတယ်ဒါကြောင့်စီးရဲလက်ချက်မှုလုပ်တဲ့ဒါပေမဲ့စီးရဲလက်ချက်မှုလုပ်တဲ့နေ့နဲ့နေရာကိုတော့ဒီရုပ်မြင်သတင်းမှာမဖော်ပြပါဘူး။မြောက်ကိုရီးယားဆွေရကအမေရိကန်နဲ့ကုလသမဂ္ဂရဲ့ပြင်းထန်တဲ့ဒဏ်ခတ်မှုတွေကိုအာခံတဲ့လုပ်ရက်တွေကိုရှေ့တိုးဆောင်ရွက်ပြီးတော့မကြခင်မှာနျူကလ িয়ার ထိပ်ဖူးအတွက်ပယ်ရင်ဒုံးရင်နဲ့နျူကလ িয়ার ထိပ်ဖူးပါတခြားလက်နက်တွေကိုစမ်းသပ်ပစ်လွှတ်မှုတွေလုပ်မယ်လို့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားဆွေရကဇန်နဝါရီလ6ရက်နေ့ကသရုတ်ထမြောက်နျူကလ িয়ার စမ်းသပ်မှုနဲ့တာဝန်ဖြစ်ဒုံးရင်တွေကိုလည်းစမ်းသပ်ပစ်လွှတ်ခဲ့ပါသေးတယ်။
တရုတ်အောက်ချုပ်မှုအောက်ကတိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရဖို့ကြိုးပမ်းနေတဲ့ပြည်ပရောက်တိဘက်ပြည်သူတွေခေါင်းဆောင်တစ်ကိုရွေးချယ်ဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲပေးနေကြပါတယ်။အိန္ဒိယနိုင်ငံဒါရန်ဆလာကဗုဒ္ဓဘာသာဖျားကျောင်းနေတဲ့တခြားနေရာတွေမှာဒီကနေ့မဲပေးဖို့တိဘက်ပြည်သူတွေတန်းစီဆောင်ဆိုင်နေကြသလိုအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံအတော်များများကတိဘက်ပြည်သူတွေလည်းမဲပေးကြဖို့ရှိပါတယ်။ အိန္ဒိယနိုင်ငံဟိမဝန္တာတောင်ခြေကဒရန်ဆလာအခြေစိုက်ပြပရောက်တိဘက်အစိုးရကိုတော့တရုတ်အစိုးရဘက်ကအတိအမှတ်မပြုပါဘူးအခုရွေးကောက်ပွဲကတော့တိဘက်ဘာသာရေးခေါင်းဆောင်အဖြစ်ရည်တည်သွားဖို့အတွက်နိုင်ငံရေးဥဆောင်မှုအခမ်းကဏ္ဍကနေနှုတ်ထွက်ခဲ့တဲ့ဖုန်တော်ကြီးဒလိုင်လားမနောက်ပိုင်းဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ
်အင်တာနက်လူမှုကွန်ရက် Facebook တီထောင်သူနဲ့အမှုဆောင်ရရှိ Mark Zuckerberg နဲ့တရုတ်ဝါဒဖြန့်ချီရေးအကြီးအကဲတို့မနေ့စနေနေ့တုန်းကကြုံတောင့်ကြုံခဲဆွေးနွေးခဲ့ကြတယ်လို့ AP သတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံထဲမှာအင်တာနက်ဆိုင်ဘာထိန်းချုပ်မှုတွေတင်းတင်းကြပ်ကြပ်ကင်တွယ်နေချိန်မှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။နိုင်ငံအလုံးတို့ကပြည်သူတွေအတွက်အင်တာနက်ဖွံ့ဖြိုးမှုကနေအကျိုးအမြတ်ကောင်းနေရဖို့တရုတ်ကုမ္ပဏီတွေဘက်ကအကူအညီပေးနိုင်စေရအတွက် Facebook ရဲ့တွေ့ကြုံတွေမျှဝေပေးမယ်လို့မျှော်လင့်နေကြောင်းတရုတ်ဝါဒဖြန့်ချီအကြီးအကဲလျူရှွန်ရှန်းကမတ်ဇူကဘတ်ကိုပြောဆိုခဲ့တယ်လို့တရုတ်ဆိုရပိုင်းရှန်ဟွာသတင်းအေဂျင်စီကဖော်ပြပါတယ်။Facebook တီထောင်သူ Mark Zuckerberg ဟာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့အတွက်ဘီဂျင်းမြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြခင်မှာမနေ့ပြန်ပြည်ထောင်စုလွှတ်တော်မှာသမ္မတအသည့်ပထမဦးဆုံးဆွေးနွေးမဲ့သတင်းကိုတင်ပြပေးချင်ပါတယ်။မတ်လ21ရက်နေ့တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ထားတဲ့သမ္မတအသည့်ဦးထင်ကျော်အနေနဲ့ပြည်ထောင်စုလွှတ်တော်မှာသူတင်သွင်းအဆိုပြုထားတဲ့အစိုးရအသည့်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပထမဦးဆုံးအကြိမ်ရှင်းလင်းဆွေးနွေးမှာဖြစ်ပါတယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့ပြည်သူ့ဆန္ဒမဲအပြတ်အသတ်ရပြီးအနိုင်ရခဲ့တဲ့ NLD ပါတီအစိုးရအသည့်အပေါ်ပြည်သူတွေဘက်ကလည်းယုံကြည်မျှော်လင့်ချက်အပြည့်ရှိတယ်လို့တက်သည့်ပညာရှင်တွေဦးဆောင်သွားမဲ့အစိုးရအသည့်လက်ထက်နိုင်ငံတိုးတက်ရေးလုပ်ငန်းစဉ်တည်ချမှတ်နိုင်မယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အသေးစိတ်နားဆင်ပါရှင်အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်ထောင်စုလွှတ်တော်ကအတီးပြုတ်တင်မြောက်လိုက်ပြီးဖြစ်တဲ့အယက်သားသမရအသည့်ဦးထင်ကျော်ဟာသူဖွဲ့စည်းမဲ့အစိုးရအသည့်နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကိုပထမဦးဆုံးအကြိမ်ရှင်းလင်းတင်ပြမှာပါဝင်ကြီးဌာန22ဌာနပါအစိုးရဖွဲ့စည်းပုံအသစ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကဦးထင်ကျော်ကလွှတ်တော်ကိုတင်သွင်းထားပြီးတော့လွှတ်တော်မှာဒီအဆိုပြုချက်အပေါ်ဆွေးနွေးခဲ့ကြပါတယ်မနေ့ဖြန်တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်မှာသမရအသည့်ဦးထင်ကျော်ကိုယ်တိုင်သူဦးဆောင်မဲ့အစိုးရအသည့်နဲ့ပတ်သက်လို့မူဝါဒရေးရာတွေကိုရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုရှင်းပြပါတယ
်မနေ့ဖြန်လာတဲ့ဥက္ကဋ္ဌကဒီပြည်ဝင်ဌာနမှာ7ခုကိုတင်ပါတယ်အဲ့ဒါကိုပြီးခဲ့တဲ့နေ့ကကျွန်တော်ဆွေးနွေးကြတယ်အဲ့ဒီအပေါ်မှာဒီပြန်ပြီးတော့ဝင်ဌာနတွေနဲ့ပတ်သက်ပြီးတော့ဘာကြောင့်ဒီလိုရေးချရလဲဒါမှမဟုတ်ဒါတွေပြန်ပြီးတော့ပြင်ဆင်မလားအတည်ပြုမလားအဲ့ဒီကိစ္စနဲ့ဒီလာပြီးတော့ပြန်ရှင်းပြမှာလို့ပဲကျွန်တော်နားလည်ပါတယ်ကျွန်တော်ဝင်ဌာနတွေရဲ့နာမည်ရောအရေးအတွက်ကိုရောကျွန်တော်အတည်ပြုသေးပါဘူးပြင်ဆင်ရင်လည်းပြင်ဆင်မှာပေါ့နော်ဟိုဒီအတွက်တိုးရင်လည်းတိုးမှာပေါ့ဟိုဒါမှမဟုတ်ဒါကသူ့လုပ်ပိုင်ခွင့်ပါအဲ့ဒါကိုသူကကြည်ကြည်လည်လည်လွှတ်တော်ကိုပြန်ပြီးတော့ရှင်းလင်းပြဖို့ဒါကလွှတ်တော်ဟိုရဲ့လူထုလူကြီးရဒါသမရရဲ့နောက်ဆုံးကျောဆောင်ချက်ပဲဖြစ်ပါလိမ့်မယ်နော်
ပြီးတော့ဆရာနောက်ဆက်တွဲကဘယ်လိုမျိုးဖြစ်နိုင်လဲဆရာမနေ့ပြန်သူလာရှင်းပြပြီးသွားလို့ရှိရင
်နောက်ဆက်တွဲတော့ကျွန်တော်ပြောင်းပြီးဝင်ကြီးကိုရွေးဖို့ဒီရင်ဆက်သွားမှာပေါ့ဒါဌာနဒီဝင်ကြီးဌာနကိုအတည်ပြုရဆိုတာကပြည်ဝင်ရှိတာပုံမှန်200နှစ်အရအတည်ပြုရပါဟို230နှစ်အရဒီပြောင်းပြီးဝင်ကြီးတွေကိုဆက်ရွေးဖို့ဒုတိယအစီအစဉ်နဲ့လာပါလိမ့်မယ
်အရင်အစိုးရတွေနဲ့အုပ်ချုပ်ရေးပုံစံမတူမူဝါဒကွဲပြားနိုင်တဲ့အယက်သားအစိုးရအသစ်ဦးဆောင်မဲ့ဝင်ကြီးဌာနအသစ်တွေထဲမှာပါဝင်လာကြမဲ့အယက်သားတက်သည့်ပညာရှင်တွေအနေနဲ့နိုင်ငံတိုးတက်ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်သွားနိုင်တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်သုံးသပ်ပါတယ်
နာမည်ဧပြီလ၁ရက်နေ့နောက်ပိုင်းအစိုးရအသည့်အနေနဲ့ပေါ့လေ1962ခုနှစ်နောက်ပိုင်းကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာရှိခဲ့တဲ့အစိုးရတွေကတာလွန်ကောင်းမွန်တဲ့အစိုးရတရအဖြစ်နဲ့ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုအတွက်ကိုဖြည်းဖြည်းရော့ရော့လှုပ်လှုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပါ
ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဦးဆောင်တဲ့အနိုင်ရပါတီ NND ရဲ့အစိုးရအသည့်လွှတ်တော်တရလှုပ်ဆောင်ချက်ဆောင်ရွက်ချက်အဆင့်တစ်ဆင့်ချင်းစီကိုမဲဆန္ဒရှင်ပြည်သူတွေဘက်ကလည်းတခဲနဲ့ထောက်ခံအားပေးခဲ့ပြီးလွှတ်တော်တွေလုပ်ငန်းစဉ်တွေကိုအခြေပြည်သူလူထုကစားလို့လူတန်းစားအလှပေါင်းစုံကစိတ်ဝင်တစားစောင့်ကြည့်နေကြတာတွေ့ရတယ်လို့လည်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ
်ပြည်သူလူထုကအခုချိန်မှာတော်တော်ကြီးကိုစိတ်လှုပ်ရှားပြီးတော့စိတ်ဝင်တစားတော်တော်ကြီးကိုရှိတာတွေ့ရတယ်ဥပမာအဖြစ်ပေါ့လေတမန်ရွေးကောက်ပွဲဆိုလို့ရှိရင်ဂျန်ကုန်မှာတော့ဘောလုံးပွဲကြည့်လို့မျိုးလက်ဖက်ဆိုင်တွေမှာဒီတမန်ရွေးကောက်ပွဲကိုဒီ TV ကနေတစ်ဆင့်ထိုင်ပြီးတော့ကြည့်တဲ့ အနေထားမျိုးကိုတွေ့ရတယ်။မျောလင်းချက်တွေရှိနေပေမဲ့လို့ကျွန်တော်တို့နှစ်ပေါင်း60နီးပါးလောက်ကြိုးပြတ်ခံထားရတဲ့အုပ်ချုပ်ရေး၊စီးပွားရေး၊လူမှုရေးအဆောက်အအုံအားလုံးကိုနေချင်းညာချင်းပေါ့လေအချိန်တိုအတွင်းမှာကောင်းအောင်လုပ်ဖို့မဖြစ်နိုင်ဘူးဆိုတာလေပြည်သူလူထုကနားလည်ထားပြီးသားလို့ကျွန်တော်နားလည်တယ်။အနေဆုံးပေါ့လေအကောင်းဆုံးအခြေခံအုံမြင့်တွေစီဆောက်ပေးနိုင်တဲ့ဆိုရင်တော့မှပြည်သူလူထုအနေနဲ့အများကြီးကိုချေနှက်ပြီးတော့လက်လက်လည်လည်ချိုးဆိုနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။လက်ရှိသမရဦးသိန်းစိန်လက်ထက်တုန်းကတော့ဝန်ကြီးဌာန36ခုထားရှိခဲ့ပြီးသမရတဲ့ဦးထင်ကျော်ဖွဲ့စည်းမဲ့အစိုးရအသစ်မှာတော့ဝန်ကြီးဌာနတချို့ကိုပေါင်းလိုက်ပြီး22ဌာနပဲထားမယ်လို့တင်ပြထားတာပါ။ဝန်ကြီးဌာန22ခုအနက်က18ခုအတွက်ကိုဝန်ကြီးတွေကိုသမရတဲ့ဦးထင်ကျော်ကခန့်အပ်မှာဖြစ်ပြီးကျန်3ဌာနဖြစ်တဲ့ကာကွယ်ရေး၊နေဆက်ရေးရနဲ့ပြည်ထရေးဝန်ကြီးဌာနတွေကိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်သွားမှာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သမရသည့်နဲ့ပတ်သက်ပြီးဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတက်ဆက်ထဲတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာရွေးချယ်လိုက်တဲ့သမရသည့်ဟာတိုင်းပြည်ရဲ့အကျိုးစီးပွားအတွက်ထိထိရောက်ရောက်လှုပ်ဆောင်နိုင်မဲ့သူတဦးဖြစ်တယ်လို့မကွေးတိုင်းတိုင်းဒေသကြီးလွှတ်တော်အမတ်ဒေါက်တာအောင်မိုးညိုကပြောဆိုလိုက်ပါတယ်သူဟာတိုင်းပြည်အသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးတော့ပြောကြရမှာအိန္ဒိယချင်းနိုင်ငံတွေကဥပဒေဒီဥပမာကောင်းတွေကိုလေ့လာပြီးတော့ကိုယ်တိုင်းပြည်အတွက်အကောင်းဆုံးဖြစ်မဲ့နည်းလမ်းတွေကိုကျန်စာအကောင့်ထဲပေါ်ရမယ်ရိုးရိုးသားသားနဲ့အကျင့်ပြတ်ချစားမှုကိုတိုက်ဖြတ်မှရမယ်လို့ပြောပါတယ် NND ရဲ့ဗဟိုကော်မတီဝင်လည်းဖြစ်လွှတ်တော်အမတ်လည်းဖြစ်တဲ့ဒေါက်တာအောင်မိုးညူကို Washington DC က VOA Studio မှာကိုစုံဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်ဒေါက်တာအောင်မိုးညူအခုလို VOA လာပြီးတော့တွေ့ဆုံမေးမြန်းဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့လည်းဒါကိုဘွားမှာတသက်မှာတစ်ခါဆိုသလိုအမတန်ဂုဏ်ယူရမယ့်ကိစ္စလို့ပဲသဘောထားပါတယ
်။ဟုတ်ကဲ့ဆရာ။
ဒါကြီးလည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ဆရာ
။ဟုတ်ကဲ့။
ဟုတ်ကဲ့။ပထမဆုံးတော့ဆရာရဲ့အခုဆရာရောက်တဲ့အချိန်ကလည်းမြန်မာပြည်မှာတကယ်အပြောင်းလဲကြီးဖြစ်နေတဲ့အချိန်နဲ့တက်တက်ဆန်းဆန်းဖြစ်နေတော့
ဟုတ်ကဲ့
ကျွန်တော်တို့ဒီကနေ့မှာဆိုရင်ပဲတမရရွေးချယ်မှုတွေလွတ်တော်ထဲမှာသူတို့မဲပေးရွေးချယ်တာတွေလုပ်ကြပါတော့မယ
်။ဟုတ်ကဲ့
။ဆိုတော့ကုထင်ကျော်ဟာဘယ်လိုလူလဲ
။
ဆရာဘယ်လိုသိထားပါသလဲ။သူက
ကျွန်တော်ဒီစလောက်ကတော့အမတန်ရီမွန်းတဲ့လူကြီးလူကောင်းတစ်ယောက်ပါပဲ။နော်သူ့ကိုရွေးချယ်တာဟာကျွန်တော်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါက်အောင်ဆန်းစုကြည်နဲ့ရန်နုံးမြေမှန်ကန်တဲ့လုပ်ရလို့ကျွန်တော်တင်ပြလိုပါတယ်ပြောချင်တယ်တချို့ကတော့လေဝေဖန်ကြတာပေါ့လေဟိုဝေဖန်ဒီဝေဖန်ဝေဖန်ကြတာတွေရှိပါတယ်သို့တော်လည်းပဲဒါဥထင်ကျော်အကြောင်းကိုတေချာကားကနန်းနဲ့မသိလို့ဝေဖန်တာပါကျွန်တော်တို့ကိုရီးအတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ကျွန်တော်မဲဆန္ဒနယ်မြေထဲမှာကိုပဲနော်အဲ့ဒီမှာဟိုညောင်ကျုံတို့ရသားကုန်းဆိုတဲ့နေရာတွေမှာကြီးကြီးလို့ဒုက္ခရောက်ရတာတွေရှိတယ်အဲ့ဒါတွေသူက Facebook မှာတင်လိုက်တော့ဒါကျွန်တော်သူများမျိုးရွာတွေရတယ်လို့မရပါဘူးပေါ့အဆုံးဖြားကြနေလို့ဆိုတာသူကတိတဲ့အတွက်ဥထင်ကျော်တိတဲ့အတွက်နော်စံနေစီတွေစီဝါပစ္စည်းတွေနော်တင်း80ဘူးလောက်လှူဒန်းယုံနေမှာကောက်ဘူးနော်ဒီဇယ်အင်ဂျင်တက်ထားတဲ့အဲပဲ့တောင်ထီဒီဇင်းမှာသူကလှူတယ်ဒါကျွန်တော်မဲဆန္ဒနယ်မြေနဲ့ဆိုင်နေကိစ္စနောက်တစ်ခါဒီမကွေးတိုင်းမင်းဘူးအမျိုးနယ်မှာထုံမကြီးဆိုတဲ့ရွာရှိတယ်ရွာလုံးကျွလောက်ကိုတစ်ခွက်ရောက်ကြတယ်မြေကဘာဖဲ့လို့မလို့ရေကြီးလို့မလို့အဲ့ဒီမှာလည်းပဲသူကိုယ်တိုင်ကိုသွားပြီးတော့မူးတဲ့ရေနဲ့ရှင်နေပေါ်ထဲမှာကိုဒါตั้วပြီးတော့ကိုပဲအဲ့ဒီမှာလူဝတ်တာတွေကိုပံမိုးထောက်ပံ့ခဲ့တယ်ဆိုတာသိရတယ်။ဆရာကြီးမင်းသူဝင်သူ့အဖေဆရာကြီးမင်းသူဝင်ဆိုလို့ရှိရလည်းပဲတိုင်းသိပြည်သိအမတန်ကိုအဲပြောရမယ်ဆိုလို့ရှိရင်အဲငါသားမွေးတနေ့မှာငါသားဒီနိုင်ငံတော်သမ္မတဖြစ်မယ်လို့မပြောတော့လဲပြောပြီးစကဲသူကိုအံ့ဩစရာကောင်းတာလေးတစ်ချက်ကဘာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအင်္ဂလိပ်ကိုလိုနေလဲရောက်ကဒီ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးရတယ်ဆရာကြီးမင်းသူဝင်ဟာအင်္ဂလန်မှာသွားပြီးတော့ပညာသင်နေစေအခိုက်မှာ1938ခုနှစ်ဇန်နဝါရီလ4ရက်နေ့စနေတိတိအလိုမှာတပြည်ညိုကဗျာလေးရေးပြီးတော့တခါတည်းတိုင်းပြည်ဟာအောင်စီအောင်ပေါင်းနဲ့ကိုပဲဟလာဘလို့ဖြစ်မယ်ဆိုတာမြေနမိတ်ဖတ်ခဲ့တာဆိုလို့ရှိရင်ဒီနေ့မှာတမရဖြစ်သူရဲ့ဖခင်ဖြစ်မယ်ဆိုရင်တော့ကြိုးများပြောရင်တော့ဘယ်သူမှယုံမှာမဟုတ်ဘူးတကယ်ကိုထူးစားတဲ့အံ့ဩစရာကောင်းလောက်တဲ့တိုက်ဆိုင်မှုလို့ပဲတင်ပြလိုပါတယ်ဆွေကြီးမျိုးကြီးတွေကပေါက်ဖွာလာတာပညာရည်ချင်းအရာကိုအကျင့်စာရိတအရာကိုလူမှုဆက်ဆံရေးအရာကိုဘာမှကိုပြောစရာမရှိတဲ့ပုံကိုကျွန်တော်တို့တမတာလောင်းဖြစ်ရတာတယ်လို့ပဲကျွန်တော်ဟိုမှတ်ချက်ပြုလို့ပါတယ
်ဟုတ်ကဲ့ဆရာဟိုဥထင်ကျော်ဟာဒီ NLD အတိုင်းဝိုင်းဒီထိပ်ပိုင်းကလူတွေအတိုင်းဝိုင်းမှာတော့တီးကြတယ်သူဘလို့လူလဲဆိုတာနားလည်ကြတယ်သူ့ရဲ့ရည်တည်ချက်သူ့ရဲ့လှုပ်ဆောင်ချက်တွေသူ့ရဲ့ဟိုပေါ့နော်နိုင်ငံရေးအယူအဆတွေအားလုံးကိုသိထားကြတယ်ဒါပေမဲ့ပြည်သူလူထုကြားမှာသူ့ကိုတည်တဲ့လူနဲတယ်ပေါ့နော
်ဟို
လူအများစုကြားမှာဆိုတော့သူ့ရဲ့နိုင်ငံရေးရည်တည်မှုသူ့ရဲ့လှုပ်ဆောင်မှုတွေဟာဘယ်လိုရှိသလဲဆရာ
သူ့ရဲ့ရည်တည်မှုသူ့ရဲ့လှုပ်ဆောင်မှုတွေဟာလူမြင်သူမြင်ကြွားကြွားဝော်ဝါနဲ့ရှေ့မထွက်ပြီမယ်လို့နော်အမဒေါ်အောင်ဆန်းစုကြည်ဖန်စီထိသိမ်းရင်ခံနေရတဲ့ကာလတစ်လျှောက်လုံးမှာလူအသည်မြလူအငွေရာစိတ်အစိတ်ဓာတ်အားဒီပေးလာခဲ့တဲ့ဇတိမောင်နှံမှာနော်ကျွန်တော်တို့ကဒ ောင်ဆန်းစုကြည်အိမ်မှာကျွန်တော်60ခု68တုံးကသွားပြီးတော့အမအခြေချုပ်ဘွားနဲ့နေတုံးကကျွန်တော်လည်းအတူနေခဲ့ဘူးတယ်အဲဒီတုံးကတဲလို့လိုအပ်သမျှကျန်းမာရေးကိစ္စမှာအစနော်လိုအပ်သမျှကူညီရန်ပင်ပန်ဖို့လာတာပါနော်သို့တော်လည်းပဲငါဒီဓာတ်လုံနေတဲ့မျိုးငါတို့လူစုများလူမျိုးဆိုတာကြွားကြွားပါလောက်တတ်တဲ့လူမျိုးမှုဘူးအမတန်ကိုလာနှိမ့်ချပြီးတော့ရိုးသားနေတဲ့လူမျိုးခုကြမှာပဲနောက်ကတက်လာတယ်သူဘာဒီဘလို့လုတ်ခဲ့တယ်ဘာဒီဆိုတာတော်ဒီရွာဒီသွားခဲ့တယ်ပေးခဲ့ကန်းခဲ့ထောက်ပံ့ခဲ့တာဒီအယောက်ဒီမြစ်ပေးမှာလှဲစီးပြီးတော့လက်ထဲမှာလည်းပဲအသက်ကလည်း90လောက်ဆိုတော့ဒုံနေပေါ့နော်ဒုံကြီးနေပေါ့လှင်းနောက်မှာထိုင်ပြီးလိုက်နေတာဒီကျွန်တော်တော့မှနောက်လိုက်ပါသေးတယ်ကျွန်တော်အခုရမှာစီတီတကား6ပေါက်ကဝေချင်ပါတယ်ခင်ဗျာဆိုနောက်တော့သူကသဘောကျတယ်ဒါကြွားကြွားမှမနေခဲ့လို့ပါခုမှပဲ Facebook မှာတက်လာတယ်ဒုံရဲ့တမရာကြီးဖြစ်မဲ့ပုဂ္ဂိုလ်ဟာဒီလူလူနဲ့မကွန်းကွာဘူးဒါတွေလုတ်ခွေတယ်ဆိုတာ Facebook မှာကြည့်ရင်သိပါတယ်ဒါကျွန်တော်လည်း share နေပါတယ်အဲ့ဒါကြီ
းဟုတ်ကဲ့ဆရာဟုတ်ကဲ့နောက်တစ်ခုကအခုဒါပြီးခဲ့တဲ့အစိုးရတက်တန်းတော့ကဆိုလို့ရှိရင်ဟိုကြံ့ခိုင်ရေးပါတီကသူကအများစုနိုင်ခဲ့တယ်အခု NLD နိုင်တယ်လို့ပေါ့နော
်
ဟိုနိုင်ခဲ့တော့ဒီပြည်내တိုင်းဒေသကြီးအစိုးရတွေမှာလည်းသူတို့ဒီဝန်ကြီးချုပ်တရားဆသူတို့ကြိုက်တဲ့လူတွေကိုရွေးချယ်ခန့်အပ်ခဲ့တယ်ပေါ့အခုကတော့ role ကလုံးဝပြောင်းသွားပြီးစန့်ကျင်မဲ့ဖြစ်သွားပြီး NLD အများစုနိုင်တယ်ကျွန်တော်တို့အပြင်မှာကြားနေကြရတာလည်းပြည်내တိုင်းဒေသကြီးဝန်ကြီးချုပ်တွေကို
ဒ
ီဟို NLD ကလူတွေနဲ့ခတ်မယ်ဆိုတော့ကျွန်တော်တို့ကြားပါတယ်အဲ့ဒါဟုတ်ပါသလားအဲ့ဒါခတ်တူတူလေးဖြစ်ပြီးပါအ
ဲ့ဒါကတော့ဒါကြားတဲ့အတိုင်းမှန်ပါတယ်သို့တော်လည်းပဲဒါဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒီအခွင့်အရေးရှိလို့လုပ်တာပါဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမဆန့်ကျင်ပါဘူးနော်အဲ့ဒါမျိုးရှိပါတယ်ဥပမာပြရခိုင်ပြည်နယ်တို့ရှမ်းပြည်နယ်တို့မှာအဟိုလွှတ်တော်ပိုင်းမှာဆိုလို့ရှိရင်တော့တို့ကဟိုဒိုမိနန့်ဖြစ်တော့ကြတယ်တို့ဥက္ကဋ္ဌတွေဘာတွေရှိပါလဲသို့တော်လည်းပဲအစိုးရမှာတော့သမရစီတိုင်းကြဖွဲ့နိုင်ခွင့်ရှိတော့ကဒီတိုင်းပဲကျွန်တော်လည်းကြားသိထားပါတယ်သို့တော့အတိအကျတော့ဆင်းမထွက်သေးပါဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဟာ NLD ရဲ့ဒီဘိုလ်လုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်တော့ဒီဟိုအခု NLD ကသွားမဲ့လမ်းကြောင်းနေနဲ့ပတ်သက်ပြီးတော့ဆရာလည်းအတိုင်းအတာတစ်ခုဒီတော့သိထားတာပဲ
ဆို
တော့ဒီကျွန်တော်တို့ကြားသိရတဲ့အထက်မှာဒီရန်ကုန်တိုင်းဒေသကြီးလိုနေရာမျိုးအရေးကြီးတဲ့နေရာတွေပေါ့နေပြည်တော်တိုင်းကတော့သူတို့ကင်မယ်လို့သူတို့ပြောထားတယ
်ဟုတ်ကဲ့
ဆိုတော့ဒီဖွဲ့စည်းပုံရာသူတို့ပြောထားတာရန်ကုန်တိုင်းလိုနေရာကြီးမျိုးမှာသူတို့လိုချင်တယ်လို့ပြောရတဲ့ဆိုတဲ့ကိစ္စတွေရောသူတို့ဆိုတာစစ်တပ်ကပေါ့န
ော
်အဲ့ဒါရောဟုတ်ပါသလားဆရာ
အဲ့ဒါကျွန်တော်သိရတဲ့ကတော့ဒါဒီ Facebook သတင်းလောက်ပဲကျွန်တော်သိတာပါဟိုတရားဝင်သတင်းအနေနဲ့ဒီတက်မတော်အတိုင်းဝင်းကကြန့်ခိုင်ရေးအတိုင်းဝင်းကဒီနေရာတွေမှာဝင်ကြီးရုပ်နေရာယူရမယ်ဆိုတဲ့ကြေညာချက်မျိုးတော့ကျွန်တော်မတွေ့ပါဘူ
းဒီအခုဆရာကမကွေးတိုင်းဒေသကြီးဟိုကလွတ်တော်မှာရွေးခန့်ထားရတဲ့ကိုယ်စားလှယ်ဖြစ်တယ်ဆိုတော့အခုမကြခင်မှာလဲဝန်ကြီးချုပ်ဒီပါတွေခန့်ကြဖို့ရှိတော့ဆရာကခေါင်းဆောင်မှုအပိုင်းမှာပါလာနိုင်သလားဆိုလို့ကျွန်တော်ကတော့ဒီတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်များဖြစ်လာနိုင်သလားဆရာတိုင်းဒေသကြီးကိုဘယ်လိုများဥဆောင်ပြီးတော့လုပ်သွားခြင်းတည်းလဲအစိုးရကို
အဲတိုင်းဒေသကြီးအနေနဲ့ကတော့ကျွန်တော်ကဒီမကွေးတိုင်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေထဲမှာကျွန်တော်ကတူဦးဒီသောဖို့လုံးမှုဆောင်အဖွဲ့ဝင်ဖြစ်ပါတယ်သူတို့ခိုင်းတဲ့အတိုင်းလဲတာဝန်တွေကျွန်တော်ထမ်းဆောင်ပါတယ်နော်သို့တော်လည်းပဲမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဖြစ်ရမယ်လို့တော့ကျွန်တော်ဘယ်သူမှအတိအကျမပြောသေးပါဘူးညွှန်ကြားချက်လည်းမထွက်သေးပါဘူးဒါတမတာကြီးရွေးပြီးကမှအတိပြုပြီးကမှဖြစ်မဲ့ကိစ္စပ
ါဟုတ်ကဲ့အခုဆရာအမေရိကန်ကိုရောက်နေတဲ့ကိစ္စလေးကိုလည်းကျွန်တော်တို့ပြောကြရအောင်ပ
ါဟုတ်ကဲ့
ဆိုတော့ဆရာဒီကိုရောက်နေတာဟာ GE ဒီလျှက်စစ်ကုမ္ပဏီကြီးကနေပြီးတော့ ASEAN ဆန်နိုင်ငံကိုယ်စားလှယ်တွေဖိတ်ပြီးတော့မြန်မာနိုင်ငံကိုယ်စားလှယ်တယောက်အနေနဲ့ဆရာရောက်လာတယ်ပြောတယ
်ဟုတ်ကဲ့
အဲ့မှာဆရာတို့တင်တန်းနေတက်ကြတယ်ပေါ့
ဟုတ်ကဲ့
ဘလို့တင်တန်းနေတက်ကြတယ်လဲဆရာအချင်းချင်းလေးဟုတ်ကဲ့ပြောပြလို့ရမှာ
တင်တန်းကတော့ဒီမှာဘန်ဒါကြီးကိစ္စတွေပါတယ်စွမ်းရည်ကိစ္စတွေပါတယ် infrastructure ကိစ္စတွေပါတယ် infrastructure ကိစ္စဆိုလို့ရှိရင်လည်းပဲဟလာဒီဥပမာဖြင့်ဒီ financial institutions တွေအနေနဲ့ဘန်ဒါကြီးအရင်းမြစ် resource တွေအနေနဲ့ဟလာဒီမဘူဒီအမေရိကန်ဘာအတွင်းကိုထုတ်ကုန်ဘာကြီးတွေကလည်းဘလိုနေထားမှာရှိတယ်အဲ့ဒါ trade relation နဲ့ပတ်သက်ပြီးတော့သူတို့ဘလိုတွေဆောင်ရွက်မှုတွေရှိတယ်ဒါတွေကျွန်တော်ရှင်းပြတာပါပဲเนาะအဲ့ဒီကလည်းကျွန်တော်တို့ကအများကြီးပညာရပါတယ်เนาะဖိတ်တာကတော့ GE ရဖိတ်တာတကယ့်ကိုပဲကဘာမှာကြီးကြပ်ခါနာတဲ့ကုမ္ပဏီကြီးတစ်ခုပါမြန်မာနိုင်ငံနဲ့လည်းပဲပွင့်လင်းလာတဲ့တနေ့မှာသူကဥမာဖြင့်လူကြီးမင်းတို့လည်းသိပြီးသားပဲဟိုဒီဟွာဟိုဘိုးကြီးကလေးနေငှားတဲ့ကိစ္စเนาะလေးနေငှားတယ်အဲ့ဒါမျိုးတွေလည်းဆောင်ရွက်ပေးတယ် GE ရတစ်စင်းပဲဆောင်ရွက်ပေးနေတယ်နော်နောက်ကစွမ်းရည်နဲ့ပတ်သက်ပြီးတော့လည်းသူတာဘိုင်အင်ဂျင်တွေရောင်းမှုလည်းရှိတယ်လို့ကျွန်တော်ကြားသိရပါတယ်နော်ပညာတွေကတော့အများကြီးရပါတယ်အဲသို့တော်လည်းပဲကျွန်တော်တို့ကဟိုတခုပြောတင်ပြနေတာကကိုလိုက်နိုင်တဲ့ပညာတွေရှိသလိုမလိုက်နိုင်တဲ့ပညာတွေလည်းရှိတယ်ဆိုတာကိုကျွန်တော်ကဒါဝန်းနေစွာနဲ့ပဲတင်ပြမှာဘာဖြစ်လို့လဲဆိုတော့ဥမာအဖြစ်သူတို့ဆွေးနွေးတဲ့အထက်မှာဒီ Trans Pacific Partnership ဆိုတဲ့နော် Pacific ဒေသဖြတ်ပြီးတော့နော်ရောင်းဝယ်ဖောက်ကားကြမယ်မိဖွဲ့ကြမယ်ဆိုတဲ့အနေအထားမျိုးမှာကြတော့ကျွန်တော်တို့ကကြားပဲကြားဘူးလားဒါကိုရိုးတွေ့ယုံမရှိတော့ဘာမှမဆွေးနွေးနိုင်ဘူး။ဒါနဲ့ပတ်သက်ပြီးတော့စင်ကာပူတို့မလေးရှားတို့အင်ဒိုနီးရှားတို့ကဆွေးနွေးနိုင်ကြတယ်။နော်။ဥပမာဖြစ်ရင်တော့ digital trade ဆိုတာမျိုးနော်။ ဟလာဒီ digital နောက်ဆုံးမနည်းပညာတွေနဲ့ပတ်သက်ပြီးတော့နော်စီမံခန့်ခွဲတာစီဝါကုံတွေလုပ်တာတွေဒါတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကကြားတာကြားဘူးတာဘာမှကိုကဝန်ထိတိရရဝန်ရောက်ဆွေးနွေးနေတာမရှိဘူးအဲ့ဒီမှာဆွေးနွေးနေတဲ့လူငယ်တွေကိုကြည့်ရမယ်ဆိုလို့ရှိရင်လော်ရိုဟလာဒီကမ်ဘောဒီးယားတို့ဒီဒီဗီယက်နမ်တို့မလေးရှားတို့အင်ဒိုနီးရှားတို့ကလူငယ်တွေအမတန်ဆွေးနွေးနေတာတွေတွေ့ရတယ်ကျွန်တော်စုံစမ်းကြည့်တဲ့အခါလောလိုနိုင်ငံမျိုးအတောင်မှာလူငယ်တယောက်ကနော်ပါရဂူတဲ့ပြီးဒေါက်တာဆိုလို့မေးကြည့်တယ်ပါရဂူနဲ့ဒေါက်တာပေါ်ရတယ်သူက PhD ဒေါက်တာပေါ်ဒီမှာတင်ညာပညာသင်ခဲ့တော်ဆိုတော့ဂျာမနီမှာ9နှစ်တည်းတင်ညာပညာသင်ခဲ့ရတာတဲ့နောက်တစ်ခါမလေးရှားတယောက်မိတယ်နော်ဆွစ်ဇာလန်ပါတကူပွဲရတာဆိုအဲ့လိုကကျွန်တော်တို့ကလူငယ်တွေကိုဟိုအများကြီးကိုကျွန်တော်တို့က
ပြုစုပေးတ
ာပြုစုပြုထောင်မှုအများကြီးလိုးနေတယ်ဆိုတာကိုကျွန်တော်တို့ကသိခဲ့ရ
ဆိုလိုချင်တာတော့ကိုယ်တိုင်ပြည်အာဏာချက်တွေလိုအပ်ချက်တွေကိုတွေးလာရတယ်ပေါ့
အတအမတန်ကိုဒါလိုအပ်ချက်ပဲနော်သူများတွေကအုပ်ချုပ်ရေးနေရာမှာတိုင်ပြည်ဖွံ့ဖြိုးတိုးတက်အောင်အေးချမ်းသာရအောင်ဆောင်ရွက်နေအချိန်ရနေတဲ့အချိန်မှာကျွန်တော်တို့ကဒီကွာဟိုရှင်းရမယ့်ကိစ္စတွေရှင်းနေရတဲ့ကိုလုံးလက်ချလေလိုက်နေတာမျိုးတော့မဖြစ်စေချင်ဘူးဒါအမတန်အရေးကြီးတယ်တိုင်းပြည်မှာနော်တိုင်းပြည်ကောင်းစားဖို့အေးချမ်းသာရဖို့ဖွံ့ဖြိုးတိုးတက်ဖို့ကိုရှေ့ရှုပြီးတော့အားလုံးပူးပေါင်းဆောင်ရွက်ကြမယ်နှင်းရည်နဲ့တိုင်းတိုင်းပင်နဲ့လုံးကြမယ်ပြည်သူ့ဆန္ဒဥထိတ်ထားရမယ်ပြည်သူကိုမျက်နှာမူရမယ်ဆိုတာဘဝဥွင့်တဲ့စကားအမှန်ပဲနော်အဲ့ဒါလေးတင်ပြချင်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုကဆရာဟိုဆရာဟာဆိုလို့ရှိရင်ထူးထူးခြားခြားတုံးတက်ကွမ်းလွတ်တော်ကိုရွေးခန့်ထားတဲ့လူတယောက်ခြားခြားပါးပါးတွေထဲမှာပါတယ်ပေါ့နော်ဆိုတော့ဆရာဟာဒါဒီလိုသုံးတက်ကွမ်းခက်ခက်ခဲခဲကြတဲ့အရင်60ရွေးကောက်ပွဲတုန်းကလည်းဒါအခက်ခဲတွေကြော်လာပြီးတော့ရွေးကောက်ပွဲဝင်ခဲ့ကြတယ်ဆိုတော့
ဟုတ်ကဲ့
ဆရာရဲ့နိုင်ငံရေးအပေါ်ယုံကြည်ချက်လှုပ်ဆောင်ချက်တွေကတော့ဒီသုံးတက်ကွမ်းနဲ့တင်ပြနေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ရှေ့ချောင်းဆရာအခုလဲမကွေတိုင်းဒေသကြီးကိုကိုစားပြုပြီးရွေးခန့်ထားရတယ် NLD ဖိုလ်လုံးမဆောင်ကော်မတီဝင်လည်းဖြစ်တယ်ဆိုတော့ကိုစားပြုတဲ့ပြည်သူလူထုကိုဘယ်လိုများဥဆောင်သွားခြင်းလဲအထူးသဖြင့်တော့မကွေတိုင်းကိုကိုစားပြုနေ
ဆိုတော
့မကွေတိုင်းပြည်သူလူထုတွေကိုတိုးတက်ကြီးပွားအောင်တိုင်းပြည်နယ်တိုင်းဒေသကြီးတိုးတက်ကြီးပွားအောင်ဘာတွေများဥဆောင်လုပ်ဖို့ဘယ်လိုပေးချင်ပါလဲဆ
ရာအဲ့ဒါကတော့လေကျွန်တော်ဒီအတွေ့အကြုံနဲ့ကျွန်တော်အတွေ့အကြုံအရာကိုအခုကြီးရပေးလိုက်တဲ့သင်ခန်းစာအရာကိုကျွန်တော်ပြောချင်တာလေးတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဒီနေ့သင်ပြီးဒီနေ့သင်ခန်းစာစာပြီဆိုလို့ရှိရင်ပြီးခဲ့တဲ့ရက်ကဘာတွေသင်ခဲ့ရတော့ကြီးရပေးခဲ့တဲ့ knowledge ကဘာတွေများခမရအတွက်အထောက်အကူဖြစ်မလို့တန်မှုရှိမလို့ဆိုတော့ကိုပြန်ပြောပြရတယ်ပြန်ပြောပြရမှာတခုကိုကျွန်တော်အဲ့ဒါဒါအမတန်ကိုတန်မှုရှိတယ်เนาะဒါတော့ကျွန်တော်တို့ကဘဝအတွေ့အကြုံတွေကိုဒါကိုခင်ဗျားတို့ကြီးရဲ့ယဉ်ကျေးမှုလာဒီယုံကြည်ချက်ခံယူချက်တွေကိုတန်မှုထားတယ်နားလည်သဘောပေါက်တယ်ဆိုတာပြောခဲ့တဲ့အချက်တစ်ချက်ရှိတယ်အဲ့ဒီအချက်တစ်ချက်ကဘာလို့ဆိုတော့တို့ကြီး culture and belief ဆိုတာမှာအချက်၅ချက်ရှိတယ်တစ်ချက်ကဘာလို့ဆိုတော့ learn and adapt to win เนาะသင်ယူပါဟာသင်ယူရမယ်နောက်တစ်ခါတကယ့်ကိုဖွံ့ဖြိုးတိုးတက်နေတဲ့นิปัญญาอัตตปัญญากบามาဖြစ်ပြနေတာဒီနဲ့လက်ယုံကြီးကြီးဖြစ်အောင်စူးစမ်းနိုင်ရမယ်အဲ့ဒါမှအောင်မြင်မယ်အဲ့ဒါလို့မှမဟုတ်နိုင်မအောင်မြင်ဘူးကျွန်တော်နိုင်ငံအမတန်ကိုဖွံ့ဖြိုးတိုးတက်မှုနှိမ့်ကြတယ်เนาะအာရှမှာကိုဒုတိယအဆင့်ရဲ့ဆုံးအဆင့်အာဆီယံနိုင်ငံတွေထဲမှာဆိုလို့ရှိရင်10နိုင်ငံမှာဘေးကြီးဖြစ်နေတယ်เนาะ UN ကတွက်ထားတဲ့the human development index မှာဆိုရင် BNN တို့ယိုးရီးယားဒီကမ်ဘောဒီးယားတို့လာဦးတဲ့ကိုနောက်ကြတယ်ကျွန်တော်အဲ့ဒါဘာကြောင့်လို့ဆိုတော့မြန်မာနိုင်ငံကိုဟလာဥဆောင်ဥရပြုတ်ရတဲ့လူတွေသည်เนาะဟလာဒီ learning and adapt to win ဆိုတာမျိုးမလုပ်ခဲ့လို့မလို့ဒီလိုမျိုးကျွန်တော်ခံစားရတယ်ကျွန်တော်ဒါ team user ချက်ကိုမှန်ရင်မှန်မယ်မှားရင်မှားမယ်ဥပမာဖြင့်ရှေ့အသိလုတ်သွားတာတွေရှိတယ်ဟိုကျွန်တော်တို့ပုံမြူမှာဆိုရင်လည်းပါလာဒီ cyber သိပ်ပန်းအတွက်လေရီယာတွေသိနေเนาะလေရီယာတွေသိနေတာလည်းအများကြီးပဲအေကကိုမနေဘူးသိနေတာလေသမားအမတန်ဒုက္ခရောက်တာပေါ့လွတ်တော်မှာလည်းကျွန်တော်တတ်နိုင်ပြီးမှစူးစမ်းခဲ့တယ်เนาะဥပမာပြီးတော့ပြောင်းစုလွတ်တော်ကိုနိုင်ငံတော်သမ္မတကြီးကဟလာတုံ့ဝန်လာပို့တယ်เนาะတက်မတော်နဲ့နိုင်ငံတော်အစိုးရသိနေတဲ့လေယာမြေအေကာဘုံက4,000-5,000ကျော်ရှိတယ်ဒါသူတို့ပြောတဲ့ figure ပေါ့4,000-5,000ကျော်အနဲ့3,000-5,000ကျော်ကိုအသုံးလိုတဲ့အတွက်ပြန်လဲဆွလွန်မှာမဟုတ်ပါဘူးဆိုပြီးတော့တမရာကြီးကတုံဟွန်လာပို့တယ်တုံဟွန်လာမှုပြီးတရက်နှစ်ရက်မှာပဲကျွန်တော်အဆိုးတင်းတယ်နော်ကြီးလက်ဒေတာဖုံမျိုးကြီးစီယန်နော်မမှုရောကြပါကြီးလုံနေတဲ့အချိန်မျိုးမှာဒီလိုမျိုးမဆုံးပြတင်ပါဘူးဒီအဆိုးဒီဆုံးပြချက်ကိုပြန်လဲပြင်ဆင်သင့်ပါတယ်ဆိုပြီးကျွန်တော်လွှတ်တော်မှာအဆိုးတင်ခဲ့တယ်ဒါသင်္ကန်းလာယူပြီးလုံတင်လို့ထဲတာဒီလုံနေတာ
ဟုတ်ကဲ့
ကျွန်တော်မကွေးတိုင်းကျွန်တော်မြို့နယ်တွေမှာလည်းရှိတယ်တပင်းမြို့နယ်တွေမှာလည်းရှိတယ်နော်လေသမားကိုထိုက်တဲ့နဲ့ယောကြည့်ပေးရမယ်။စီးနဲ့ကန်းနဲ့ပဲသိရမယ်။စီးကန်းဥပဒေစန့်ကျင်ပြီးတော့လုပ်ခဲ့မယ်ဆိုရင်တော့ရှေ့အစင်းအစိုးရအစင်းဆက်ခံရသလိုပဲအဖွဲ့ချုပ်အစိုးရလည်းပဲဟိုပြည်သူလူထုရဲ့ယုံကြည်ကိုးစားမှုရမှာမဟုတ်ဘူး။ပြည်သူလူထုယုံကြည်ကိုးစားမှုတကယ်လိုချင်ရင်ပြည်သူစံနယ်နဲ့အညီပြည်သူဒုက္ခမပေးဖို့လိုတယ
်။
ရိုးရိုးသားသားနဲ့နှတော်ဆန်းစုကြည်ပြောထားသလိုအကျင့်ပြတ်ခြားစားမှုဦးစားပေးပြီးတိုက်ဖြတ်မယ်ဆိုတာမျိုးတွေဒါတွေလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။ဆရာကျေးဇူးအများကြီးတင်ပါတယ်ခ
င်ဗျ။ဟုတ်ကဲ့ရပါတယ်ခင်ဗျ။ဟုတ်ကဲ့ဟုတ်ကဲ့။
ဒါကတော့မကွေးတိုင်းဒေသကြီးလွတ်တော်အမတ်ဒေါက်တာအောင်မိုးညိုကိုမေးမြန်းထားတဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မတ်လ20ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုစတိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါအရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါရှင်မြမမြေပေါ်မှာနောင်ဘဲသောအခါမှစစ်အာဏာရှင်စနစ်ပြန်အမြင့်မတွယ်ရလေအောင်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ခုချေဟာလွတ်တော်တွင်မှလာမဲ့အစိုးရအဖွဲ့စည်းကိုဥဆောင်မှုတမရအဓုတမရတွေရွေးကောက်တင်မြောက်နေခြင်းတမရကလည်းသူဥဆောင်မဲ့အစိုးရအဖွဲ့မှာဝင်းဌာနဘလောက်ထားမယ်ဝင်းကြီးဘယ်နှယောက်ခန့်မယ်စသဖြင့်တင်ပြနေခြင်းလည်းဖြစ်ပါတယ်တိမ်မကြခင်တမရသည်အစိုးရအဖွဲ့သည်ဟာတမရဦးသိန်းစင်အစိုးရအဖွဲ့စီကနေတာဝန်လွှဲပြောင်းရယူပါတော့မယ်ဒီလိုတာဝန်လွှဲပြောင်းရယူတာဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်1962ခုနှစ်ကစခဲ့တဲ့တိုင်းပြည်ကိုစစ်အာဏာရှင်ဒါမှမဟုတ်စစ်တပ်ကကြောထောင်နှောက်ခံပေးထားတဲ့စစ်ဗိုလ်ချုပ်ဟောင်းတွေကပဲအုပ်ချုပ်တဲ့ခေတ်တစ်ခေတ်အဆုံးသတ်သွားခြင်းလို့လည်းပြောနိုင်ပါတယ်တက်တိုက်ဆန်ဆန်ဒီလိုအချိန်မျိုးမှာပဲအရင်1988ခုနှစ်စစ်အာဏာသိမ်းခေါင်းဆောင်ဖြစ်ခဲ့မှုတဲ့1998ခုနှစ်အရောက်မှာဘုရုံမူကြီးတန်းရွှေရဲ့ဖြုတ်ချခြင်းခံလဲရတဲ့ဒုဗိုလ်ချုပ်ကြီးဟောင်ဦးထွန်းကြည်ရဲ့ကိုရီးအထုပ်ပတ်တိပင်စမပိုင်းထွက်လာပါတယ်ဒီစာအုပ်မှာတော့အငင်းသာဒုဗိုလ်ချုပ်ကြီးထွန်းကြည်ဟာသူကြုံခဲ့ရတဲ့ဆက်အနာရှင်တွေရဲ့ကောက်ကျစ်ရက်ဆက်ရုံမှမှုတွေကိုကောင်းကောင်းဖွင့်ချထားပါတယ်ကုလိုသမိုင်းဝင်အသွင်ကူပြောင်းရေးကာလမှာဘုရုံထွန်းကြည်စာအုပ်ထဲကနေဘာသင်ခန်းစာတွေရယူနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့အရေးစစ်အာဏာရှင်ခင်းနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားဟောင်းတွေအပါအဝင်ဖိနှိပ်ရက်ဆက်ခံခဲ့ရသူတွေရေးသားထားတဲ့စာအုပ်ပေါင်းများစွာထွက်ခဲ့ပြီးပါပြီ။ကိုရိုင်းအကျယ်ချုပ်နဲ့နေခဲ့ရတဲ့ဝင်းကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းခင်ညွတ်ရဲ့ကိုရိုင်းရေးစာအုပ်လည်းထွက်ဖူးပါတယ်။ဒါပေမဲ့ဥခင်ညွတ်စာအုပ်ထဲမှာတပည့်ရင်းလူသက်ပွဲကြီးနဲ့ပတ်သက်လို့ဗိုလ်ချုပ်မှုကြီးတန်းရွှေကဓာတ်ရိုက်ညွှန်ကြားသူဖြစ်တယ်ဆိုတဲ့အချက်လောက်ကလွဲပြီးကျန်နာတွေကတိတ်ဆိတ်ဝင်စားစရာမကောင်းပါဘူး။အခုဗိုလ်ချုပ်ထွန်းကြည်ရဲ့ပစ္စမမြောက်စာအုပ်မှာတော့အဲ့ဒီအချိန်ကစစ်အာဏာရှင်တွေရဲ့တရုတ်တကန်းစစ်အာဏာရှင်တွေရဲ့ကောက်ကျစ်ရက်ဆက်ရုံမှမှုတွေကိုဖတ်ကြရပါတယ်။သူ့စာအုပ်ပါရေးသားချက်အရ1988ခုနှစ်စက်တင်ဘာလမှာအာဏာရှင်ဟောင်းဦးနေဝင်းရဲ့ညွှန်ကြားချက်နဲ့စစ်တပ်ကအာဏာသိမ်းပါတယ်။အဲ့ဒီလိုအာဏာသိမ်းတာကိုကြေညာတော့မှသူဟာလေအာနာသိအဖွဲ့ခေါင်းဆောင်တယောက်အနေနဲ့ပါဝင်နေတာတည်ရတယ်လို့ဆိုပါရယ်။နောက်တော့သူဟာအာနာသိစစ်ဘိုလ်ချုပ်တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတော်ညီဝတ်ပြည်ပြားမှုတိဆောက်ရေးအဖွဲ့နဝတအဖွဲ့ဝင်စစ်ခေါင်းဆောင်တယောက်ဖြစ်လာပါရယ်။သူနဝတအဖွဲ့ဝင်ဖြစ်တာဝန်ယူရတဲ့ကိုနှစ်တာကာလအတွင်းနဝတအစည်းအဝေးအချိန်ချိန်လုပ်ခဲ့တဲ့အကြောင်းအစည်းအဝေးမှာတင်ပြခြင်းနဲ့ဆွေးနွေးခြင်းလောက်ပဲလုပ်နိုင်ပြီးပါဝင်ဆုံးဖြတ်ခြင်းမျိုးလုံးဝမရှိခဲ့ကြောင်းအလုံးနဝတဥက္ကဋ္ဌတယောက်ထဲကဆုံးဖြတ်ချက်ချရဲဆိုပြီးဖွင့်ချထားပါတယ
်တမတော်ရဲ့အစဉ်လာရကကွယ်ရေးဦးစီးချုပ်ရဲ့ဗဇက်ကထွက်သမျှအမိတ်အဖြစ်ခံယူရတဲ့အကြောင်းဘယ်သူမှစောရကတက်တာညင်းဆန်တာဝေဖန်တာဆန့်ကျင်တာလုပ်လို့မရှိတဲ့အကြောင်းလုံးရင်ချက်ချင်းပြုတ်မှသေးကြတယ်ကန်ဆိုးရင်ထောင်မှကျနိုင်တယ်ဆိုပြီးဖော်ပြထားပါတယ်ဒါတွေကတော့စီအနာရှင်စနစ်ကိုကွက်ကွက်ကွန်းကွန်းမြင်နိုင်တဲ့ရေးသားဖော်ပြချက်တွေပဲဖြစ်ပါတယ်။နောက်ပိုင်းသူနဲ့သူ့လက်အောက်ငယ်သားတွေကိုနဝတခေါင်းဆောင်တွေနဲ့ထောက်လှမ်းရေးကဘယ်လိုအရေးယူသလဲဆိုတာမြမပြည်ပေါ်မှာငရေကမ်းများခေါင်းစဉ်တက်ပြီးကွက်ကွက်ကွန်းကွန်းမြင်အောင်တင်ပြပါတယ်။သူရေးထားတဲ့အတိုင်းဖတ်ပြရရင်ကျွန်တော်ကိုချဖို့အချက်လက်ကသူတို့ထံမှာလုံလုံလောက်မရှိသေးတော့ကျွန်တော်တပည့်တွေကိုခေါ်ယူညှဉ်းပန်းအကြက်ကင်စစ်ဆေးပြီးသူတို့လိုချင်တဲ့သတင်းတွေညှိယူသည်။ညှိယူလို့မရတော့အားလုံးအင်းစင်ထောင်ပို့သည်။ထ ထောင်နံတစ်သက်တစ်ကျွန်းတချို့နှစ်ကျွန်းပြည်တန်ချသည်ထောင်နံအနှစ်တရာကျော်ခံရသူတွေလည်းပါသည်နိုင်ငံတော်ကိုပုံကန်သူလည်းမဟုတ်လူသားမှုဓမြမှုမရိမှုလည်းကျူးလွန်သူများမဟုတ်နီးမှန်လမ်းမှန်ဥပဒေတိုင်းမဟုတ်ကျွန်တော်တို့လူကြီးတွေကခိုင်းတဲ့အတိုင်းတရားသူကြီးကချကြရသည်လို့ရေးထားပါတယ
်စစ်ထောက်လမ်းရေးတွေမြစ်ပတ်ပုံကိုလည်းအခုလိုဖော်ပြထားပါသေးတယ်ကျွန်တော်တပည့်တွေစစ်ရုံနဲ့သူတို့လူချင်းနဲ့အချက်အလက်တတ်တည်အထောက်ထားမရလို့လားသူမဟုတ်ကျွန်တော်ကုံတိတ်ခါကိုထိခိုက်အောင်လားတော့မသိကျွန်တော်ယုံကအမျိုးသမီးလေးတွေကိုတယောက်ပြေးတယောက်ခေါ်စစ်သေးသည်ဝတီပါနေလို့လားမသိကိုညီမအွယ်အမျိုးသမီးငယ်လေးများကိုခေါင်းအိတ်ဆွပြီးခေါ်သည်သူတို့ကပြစ်မှုကျွလွန်သူများလည်းမဟုတ်ထွက်ပြေးမဲ့သူတွေလည်းမဟုတ်ခေါင်းအိတ်ဆွဖို့လိုသလားတမင်ကြောက်လန့်အောင်လှုပ်ချင်းဖြစ်သည်စာသုံးလုံးရောက်တော့လေညီမျိုးစုံဖြင့်ကြောက်အောင်ခြောက်သည်သူတို့လူကျင်တာမရမချင်းတညလုံးလူလဲနဲ့စစ်သည်အစားအစာလဲကောင်းကောင်းမကြွေးအခြားလူတွေကအကုန်ထွက်ဆိုပြီးပြီးမင်းမထွက်ရင်ဘယ်တော့မှပြန်မလွတ်ဘူးမင်းအမေနဲ့လဲဘယ်တော့မှမတွေ့ရတော့ဘူးလို့စသဖြင့်ကိုရောစိတ်ပါအမျိုးမျိုးကြောက်အောင်လှုပ်သည်အမျိုးသမီးငယ်များဖြစ်၍သူတို့ရဲ့ဒဏ်ကိုကြာရှည်မခံနိုင်ကြသူတို့ခိုင်းတဲ့အတိုင်းလှုပ်ကြထွက်ဆိုကြရတော့သည်အကြောက်တရားကြောင့်အဆက်တရားနောက်မှထားပြီးမှန်မှန်မကန်ထွက်ဆိုကြရသည်လို့ဖော်ပြထားပါတယ်ဗိုလ်ချုပ်ထွန်းကြည်ရေးသားဖော်ပြချက်ကိုကြည့်ရင်ပဲစစ်အာဏာရှင်စနစ်ဆိုတာဘလောက်ဆိုးရုပ်တယ်တိုင်းပြည်နဲ့ပြည်သူကိုမဆိုထားနဲ့တပ်မတော်သားတွေကိုမဆိုထားနဲ့သူ့ရဲဘော်ရဲဘက်စစ်ဗိုလ်ချုပ်အချင်းချင်းကိုတော့အာဏာနဲ့ပတ်သက်ရင်မတရားအနိုင်ပြုကျင့်နေရက်ဆက်တယ်ရုတ်မာတယ်ပိုးကြရဲဆိုတာထင်ထင်ရှားရှားတွေ့မြင်နိုင်ပါတယ
်ဒီစာအုပ်ကနေပေးတဲ့သင်ခန်းစာကတော့မြန်မာနိုင်ငံကိုနောင်ဘယ်သောအခါမှဆရာနာရှင်စနစ်ပြန်ရောက်မလာစေရေးဆရာနာရှင်စနစ်ပြန်မရှင်သန်လာစေရေးပါဘုရုထွန်းကြီးရဲ့အဲ့ဒီအတွေ့အကြုံရေးသားချက်ကနေလက်ရှိတပ်မတော်စစ်ကောင်းဆောင်တွေအနေနဲ့အမှန်ကန်တဲ့သင်ခန်းစာထုတ်ယူဖို့လိုပါတယ်တစ်ဆက်တည်းတိုင်းပြည်ကိုဥဆောင်သွားမဲ့ဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကလည်းမြန်မာနိုင်ငံမှာဆရာနာရှင်စနစ်ပြန်ပြီးအမြင့်တွယ်မလာရလေအောင်အသွင်ကူးပြောင်းရေးကာလမှာအတူလက်တွဲသွားမဲ့တပ်မတော်စစ်ကောင်းဆောင်တွေကိုနှွေးနှွေးထွေးထွေးစီယုံဆွဲဆောင်တင်မာကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါညတည်းလေလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးပါရစေ
ရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတက်မှာတိုင်းရင်းသားရဲရဝင်ကြီးဌာနကိုတိုးချက်ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းငြိမ်းချမ်းရေးလက်နက်ကင်ပဋိပက္ခတွေဆုံးသက်ရေးဘလောက်ထိတွန်းအားဖြစ်လာနိုင်ပါသလဲတိုင်းရင်းသားလက်နက်ကင်ဖွဲ့တွေဒီမှာစစ်တပ်နဲ့ပါဆက်ဆက်ညှိနှိုင်းဆွေးနွေးရမယ့်တာဝန်အတွက်ဘလို့ပုံကုတ်မျိုးကိုတာဝန်ပေးတင်တယ်လို့တောဒရှင်တို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOE ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bomis@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
လာမယ့်အင်္ဂါညဒဲလေးလိုက်အစီအစဉ်မှာတောတာရှင်ဒီပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ရလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြော်ပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဖ VOA မြန်မာပိုင်းကနေပြီးတော့နှစ်ပတ်လောက်ရှိပါပြီ။ကျမတို့ရဲ့နေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်မှုကို Facebook လူမှုကွန်ရက်အစမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်ပြသနေတာ။မြန်မာနိုင်ငံမှာအင်အား TV ရှေ့ထိုင်ပြီးတော့တကူးတက TV အစီအစဉ်တွေမကြည့်ဖြစ်တဲ့သူတွေအတွက်တယ်လီဖုန်းနဲ့အလွယ်တကူကြည့်ရှုလို့ရလို့အားလုံးအတွက်အတော်လေးအဆင်ပြေပါတယ်ဆိုတဲ့မှတ်ချက်ရေးကျေးဇူးတင်စကားပြောလာတာရဲ့နေ့တိုင်းမဲ့ထောင်ချီရရှိတာပါနော်။ဒီထက်မှတော့ Angela Longja က
ဒီညအတွက် VOA ရဲ့ဓာတ်ရိုက်ထုတ်လွှင့်မှုသတင်းကိုပြောနေတာ။အချင်းဒီအကြောင်းကြောင့်ဝမ်းရည်အတွက်ကြိုးစားနေကြတော့ကမ္ဘာနိုင်ငံရေးအခြေအနေတွေကမ္ဘာစီးပွားရေးလူမှုရေးအခြေအနေတွေဒါတွေကိုပြည်သူပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေအများစုကတကူးတကရှာဖွေစူးစမ်းလေ့လာဖို့ဆိုတာမလွယ်ပါဘူး VOA ရဲ့အစီအစဉ်တွေကြောင့်မြန်မာနိုင်ငံသူအများစုကမ္ဘာအခြေအနေအရရက်ကိုကြည့်ရှုခွင့်သိခွင့်ရတဲ့အတွက်အထူးကိုပဲကျေးဇူးတင်လှပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေစိတ်ဤချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့အစဉ်ပြည့်စုံကြပါစေ
ဟုတ်ကဲ့ပါVOA ရဲ့ပြည်သက်တဲ့အစဉ်ပြေရဆိုလို့ VOA အဖွဲ့သားတွေဝန်တာပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလကရွေးကောက်ပွဲတစ်ခုအအောင်မြင်ကျင်းပနိုင်ခဲ့ပြီးတော့အခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲနှစ်ပေါင်း90အတွင်းမှာပထမဆုံးဖြစ်တဲ့အရသာသမရသစ်တူကိုရွေးချယ်တင်မြှောက်နိုင်လို့တော်တော်များများဝန်တာအရဖြစ်နေကြတာတွေ့ရပါတယ်ရှင်။ဒီထက်မှာတော့အခုဖြစ်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့အစားတွေကိုတစ်ဆက်တည်းပြောပြပေးသွားချင်ပါတယ်။ခွန်ကျူးဆိုတဲ့တော်ရရှင်က
နိုင်ငံရေးရပြောရရင်လက်ရှိမှာပြည်သူသမရတတအရန်ဝမ်းသာတယ်ဂုံယူမိတယ်ဒါပေမဲ့မသေးကြသေးတဲ့မြန်မာနိုင်ငံကြီးဟာမပြောရသေးဘူးဘာကြောင့်လဲဆိုတော့နှစ်90လောက်လှုပ်သွားတဲ့အရှုပ်တွေဟာအများကြီးရှင်းရအောင်ပဲအဲ့ဒီရှင်းတဲ့အချိန်မှာအကောင်းဖြစ်လာမလားအဆိုးဖြစ်လာမလားဆိုတာမပြောနိုင်သေးဘူးလေအများမျှော်လင့်တာကတော့တိုးတက်သောနိုင်ငံနဲ့ငြိမ်းချမ်းသောနိုင်ငံဖြစ်စေချင်ပါတယ်လူလူကောင်းဆောင်အမေစုအထူးပဲဂုဏ်ယူမိပါတယ်ဗျာ
လက်ရှိသမရကိုကြိုးဆိုပေးမယ်လေမသေးကြသေးတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုတော့တေးချာအတက်မပြောရသေးပါဘူးလို့ဒီသောရရှင်ခွန်ကျူးကရေးလာပါတယ်ထက်ထက်ဆိုတဲ့သောရရှင်ကတော့အရင်ကားထက်ဆိုင်ရင်အခုအစိုးရအသစ်ကိုယုံကြည်ပါတယ်လို့ဆိုလာပါတယ
်အရင်အစိုးရထက်ဆိုင်ရင်အခုအစိုးရအသစ်ကိုယုံကြည်ပါတယ်ဒီလူတွေဟာခံယူချက်အစိုးရဖြစ်ပြီးတော့ပြည်သူအတွက်ပြက်ပြက်သားသားကင်တွယ်လိမ့်မယ်ဆိုတာယုံကြည်ပါတယ်တရားဥပဒေစိုးမိုးရေးအတွက်အထက်ကနေအောက်ကိုကင်တွယ်မယ်လို့မြင်ပါတယ်။ကျန်တာကတော့ဘလို့နေမလဲမပြောလို့ပါ။ကောင်းတဲ့စိတ်နဲ့ရက်တီတဲ့သူကဘယ်ကိစ္စမဆိုအကောင်းဘက်ပဲသွားပါတယ်။ပြည်သူတွေပျော်ရွှင်လာဖို့တရားဥပဒေစိုးမိုးရေးကိုအဓိကကင်တွယ်လိမ့်မယ်လို့မြင်ပါတယ်။ဆိုလိုတာကဖိအားတွေကိုရှော့ချလိုက်တာနဲ့စိတ်ကောလူပါချမ်းသာလာမယ်ဆိုတာမလွဲပါဘူး
။တရားဥပဒေစိုးမိုးရေးကအဓိကပါလို့ဒီတော်ရရှင်ထက်ထက်ကအဆိုလာတာပါ။တော်ရရှင်စကိုင်းတာယာကတော့နိုင်ငံအုပ်ချုပ်သူတွေရွေးချယ်တင်မြှောက်တဲ့နေရာမှာလူမျိုးဘာသာနဲ့မဆိုင်ပါဘူး။နိုင်ငံကိုအမျှော်မြင်ရှိရှိနဲ့ဥဆောင်အုပ်ချုပ်သွားနိုင်မှုပဲအဓိကအကြပါတယ်။ဆိုပြီးတော့သုံးခွရှမ်းစုကြည်ရွာကတော်ရရှင်စကိုင်းတာယာရေးလာပါတယ်
။ဒုတိယသမရနှစ်ကိုဘာသာစားတင်တာနဲ့ပတ်သက်ပြီးအမြင့်ချင်းသူတို့ကကန့်ကွက်နေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးအမေစုအနေနဲ့တေချာလေးကင်တွယ်ပြီးပြည်သူတွေကိုနားလည်အောင်ရှင်းပြစေချင်ပါတယ်။နိုင်ငံကောင်းဆောင်တယောက်အနေနဲ့အမျှော်မြင်ရှိစွာရေးချယ်လိုက်တာကိုကျွန်တော်နားလည်ပါတယ်။ယူသားတဲ့တော်သူတောင်သားတွေကိုအမြင့်ကျင်းသူတွေကသွေးထုတ်လိုက်မှဆိုရင်နေမိတာပါ။ဝင်ကြီးဌာနတွေပေါင်းလိုက်တာကတော့ကောင်းပါတယ်။တိုင်းပြည်အတွက်အသုံးစရိတ်ပိုထွက်လာနိုင်ပါတယ်။တချို့ဌာနတွေကိုပေါင်းတာပိုကောင်းတယ်။လုပ်ငန်းပိုင်းအရာလည်းလုပ်ရတာပိုကောင်းသွားပါတယ်။ NLD မှာကအစိုးရပိုင်းအတွက်အတွေ့အကြုံရှိပေမဲ့စေတနာအပြည့်နဲ့အလုပ်လုပ်ချင်တဲ့စေတနာအပြည့်ရှိနေတော့ပညာရှင်တွေနဲ့ပူးပေါင်းလုပ်ရင်အောင်မြင်မှာလို့ယုံကြည်ပါတယ်။တခုရှိတာကကျွန်တော်တို့ပြည်သူတွေကလည်းအရာရာကိုစိတ်မလောပဲစိတ်ရှိရှိထားပြီးကိုတင်တဲ့အစိုးရဘာတွေလုပ်နေလဲဆိုတာကိုနားလည်အောင်လုပ်တဲ့အားလုံးဝန်းရံပြီးတော့အတွဲညီညီလှုပ်ဆောင်ဖို့ပြောချင်ပါတယ်ဗျာ
ဒါကတော့ VOA သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကို VOA ရဲ့ Facebook စာမျက်နှာပေါ်မှာလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေပေါ်မှာသောရရှင်တွေဝေဖန်တုံ့ပြန်လာကြတာဒီကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေသတွေနဲ့ကြားဖြတ်ဖြောပြပေးချင်ပါတယ်Billboard Hot ဖြစ်ဆုံးတေးသချင်းတွေ CNN ဝင်တဲ့သချင်းတပုတ်ပဲထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ဒီ Billboard ရဲ့ Hot ဖြစ်ဆုံးတေး100 CNN မှာဒီနံပါတ်30ရဲ့ရောက်နေတဲ့သချင်းတွေပဲဖြစ်ပါတယ်။လက်ရှိမှာနံပါတ်9ရောက်နေပြီးတော့ပြီးခဲ့တဲ့သတင်းပတ်ကတော့နံပါတ်30နေရာနဲ့ပဲဒီအကောင်းဆုံးတေး10ပုတ် CNN ကိုစပြီးတော့ဝင်လာပါတယ်ရှင်။ Dance အဖွဲ့တည်ဆိုထားတဲ့ Kate by the Ocean ဆိုတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းကို American Pop Guitar အဖွဲ့ဖြစ်တဲ့ခုနပြောသွားတဲ့ Dance အဖွဲ့ကတည်ဆိုတာဖြစ်ပြီးတော့ဒီ Dance အဖွဲ့ကတော့နာမည်ကြီးညီကို Pop အဖွဲ့ဖြစ်တဲ့ Jonas Brothers အဖွဲ့တွေက Joe Jonas ဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်ရှင်။မနေ့က September လမှာဒီသချင်းကိုစတင်ရောင်းချပြီးတော့ January လမှာတော့ Radio တွေမှာစပြီးတော့ဖွင့်ပြပေးတဲ့သချင်းပဲဖြစ်ပါတယ်။အခုမလအထိဆိုရင်ဒီသချင်းရောင်းချမှုပေါင်း9သိန်းကျော်ပါပြီ။
dance ဖွဲ့ရဲ့ Kate by the Ocean ဆိုတဲ့သင်းလေးကိုနားဆင်ကြည့်ပါအောင်နော် Oh no See you walking around like it's a funeral Not so serious go out those feet cold We just getting started don't you tiptoe tiptoe Waste time with the masterpiece, waste time with the masterpiece. You should be rolling with me, you should be rolling with me. You're a real life fantasy, you're a real life fantasy. But you're moving so carefully, let's start living dangerously. Talk to me, baby. Been dangerously Gate by the ocean ဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါမြမတချင်းလေးတွေချစ်တဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမတချင်းတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်အခုတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းတပုတ်ပေါ်မှာသောရရှင်တွေတုံ့ပြန်ရေးလာကြတာကိုပြောပြပေးချင်ပါတယ်ကျမတို့ဒီပြီးခဲ့တဲ့ February လလာကုန်ပိုင်းတော့ထုတ်လွှင့်ပေးတဲ့သတင်းတပုတ်ပဲဖြစ်ပါတယ်မြမစီပွားရေးတနေ့800ခန်းတော့တူဖို့ကမ္ဘာပံကထရက်ဆာဆိုတဲ့ကောင်းစင်နဲ့ဒီမှာမြမနိုင်ငံမှာလာမယ့်9နှစ်အတွင်းမှာတစ်နှစ်မှာပုံမှန်ဈေးနှုန်းတွေရာစီပွားရေးတိုးတက်မှုနှုန်း800ခန်းနှုန်းဝင်းကျင်တိုးတက်လာနိုင်မယ်ရှိတယ်ဆိုပြီးတော့ကမ္ဘာပံကတုံ့တက်လိုက်တဲ့သတင်းပါပဲဒါမဲ့လေဒီလိုတိုးတက်ဖို့အတွက်လက်ရှိပြုပြင်ပြောင်းလဲရမယ့်အချက်တွေနောက်ပြီးတော့အစိုးရအသစ်လက်ထက်မှာပြုပြင်ပြောင်းလဲနိုင်တော့မှနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖွံ့ဖြိုးမှုတွေရလာမယ်ဆိုတဲ့အကြောင်းကမ္ဘာပံကပြောဆိုတာပါဒီသတင်းပေါ်မှာတုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေမှာတော့ဆိုင်းဆွေမောင်ဆိုတဲ့သောရရှင်ကဒီသတင်းကိုသူကဝမ်းသာစွာနဲ့ကြိုဆိုလိုက်ပါတယ်
။ကောင်းတဲ့သတင်းပါဗျာမြန်မာနိုင်ငံအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမမှီခဲ့ပေမဲ့လေဟိုအရင်ကတည်းကပညာရှင်တွေကခံမှန်းပြောဆိုခဲ့တယ်လို့သိရပါတယ်။လွတ်လပ်ရပြီးနောက်ပိုင်းမှာမြန်မာနိုင်ငံဟာအရှိတော်အရှာရဲ့ကြားတကောင်ဖြစ်လာမယ်လို့ခံမှန်းခံခဲ့ရတယ်လို့သိရပါတယ်။နိုင်ငံမှာရှိတဲ့တရားစတာပေါ်ကြွယ်ပေါင်းမှုတွေကတော့အဲ့လိုဖြစ်ဖို့အရင်မြစ်တွေရှိတာဘယ်သူမှမငြင်းနိုင်ပါဘူးဗျာ။ဘာကြောင့်မဖြစ်ခဲ့တယ်လဲကမ္ဘာအစိုးရနိုင်ငံအဆင့်6စီးရင်ဝင်သွားတာဘာကြောင့်လဲအလွန်မတန်ဆင်းရဲတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပြည်သူလူထုတယံဇာတတွေနဲ့ချမ်းသာခဲ့တာပဲဘာလိုအပ်ချက်တွေရှိလဲဘယ်လိုချိုးရင်းအားနည်းချက်ဤပညာလူသားချင်းမြင့်နဲ့အုပ်ချုပ်မှုဤစနစ်ကိုကျိုးအပ်တာတွေမှာရင်းခဲ့တယ်လဲတိကျတဲ့အဖြစ်တစ်ခုရအောင်ရှာလို့ဘယ်သူကမှလက်ညှိုးထိုးမနေတော့ပဲအားလုံးဟာဒေါ်ဆန်းစုကြည်ပြောသလိုအစွဲမျိုးစုံกินလို့စေကောင်းစေတနာမှန်ထားပြီးနိုင်ငံနဲ့ပြည်သူမျက်နှာကြည့်စီးလုံးညီညွတ်မှုနဲ့အတူလက်တွဲဆွေးနွေးအပြေရှားလွဲမှားနေတာတွေကိုဖျက်သိမ်းပြုပြင်ပြောင်းလဲဝါဒဆွဲမရှိပဲအပြစ်မမြင်လောက်ကင်ဆောင်ရွက်ကြမယ်ဆိုရင်တော့နိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖွံ့ဖြိုးလာဖို့တယံဇာတအခြေခံအရင်းမြစ်တွေကတိုင်းပြည်အဝမ်းမှာရှိပြီးသားပါဗျာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်အစိုးရတဲ့လက်ထက်မှာလိုအပ်ချက်တွေကိုပြုပြင်ပြောင်းလဲအကောင့်ထဲပေါ်နိုင်ကြပါစေ
အစိုးရတဲ့လက်ထက်မှာအပြောင်းလဲတွေကိုအကောင့်ထဲပေါ်ပြီးတော့တိုင်းပြည်တိုးတက်အောင်လုပ်ပေးနိုင်ပါစေဆိုပြီးတော့ဒီသောရရှင်ဆိုင်းဆွေမှပြောလာပါတယ်။ဦးဦးအောင်ထွန်းနိုင်ဆိုတဲ့သောရရှင်ကတော့
ဒီ800ခန့်တုံးတိုးတက်တာက2010ခုနှစ်ခေတ်ကပြောလာတာတကယ်တမ်းတိုးတက်တာကအခွန်နဲ့ကုန်စည်နှုန်းကထိတ်ဆုံးကဖြစ်နေတော့လူနေမှုကကြက်တဲစားပြုတ်လာပြီ။တိုးတက်နိုင်တာကကုန်စည်နှုန်းကအများဆုံးဖြစ်နေတယ်
တကယ်တမ်းတက်တာကကုန်စည်နှုန်းမှလို့ဒီသောရရှင်ကပြောလာတဲ့အချိန်မှာဦးထွေးဆိုတဲ့သောရရှင်ကလည်း
သူတို့ကသူတို့နိုင်ငံတော်လို့ပြောတဲ့သူတွေကတိုးတက်မှာလားပြည်သူတွေရဲ့ဘဝစာဝတ်နေရေးတိုးတက်မှာလား လောလောဆယ်မှာတော့မြန်မာနိုင်ငံရဲ့ဆယ်ရာခိုင်နှုန်းလောက်ပဲတိုးတက်ပြီးတော့90ရာခိုင်နှုန်းလောက်ကပို့ပို့ပြီးတော့ကျက်တဲနေကြပါတယ်
။ဟုတ်ကဲ့ပါ။အများကမေကွန်းထုတ်နေကြတာလဲဒီမေကွန်းပဲဖြစ်ပါတယ်နော်။ဒါမဲ့လည်းအခုအစိုးရအဖွဲ့တွေမှာအပြောင်းအလဲတွေနဲ့ဆိုတော့ဒီအကောင့်ဘက်ကိုမျှော်လင့်နေကြတဲ့အတန်တွေလည်းပြန်ပြီးတော့ထွက်လာပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ VOA သောရရှင်တွေကိုမြန်မာတခြင်းနေ့တပုတ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒီတော့ရရှင်ကိုမြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ဒီတစ်ပတ်တော့ရရှင်ကိုဖြောပြပေးဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့ YY ရဲ့တမင်လေပြန်အခွေတဲကတခြင်းဟောင်းလေးပဲဖြစ်ပါတယ်ရှင်။တခြင်းမဲ့ဂီတာဆိုတဲ့ YY တည်ဆူထားတဲ့တခြင်းလေးကိုနားဆင်ကြည့်ကြပါဦးနော
်။တည်ရတဲ့ကိုရဲ့စိတ်ကိုနေသိမ့်ဖို့ရာခဏလေးမေ့ခြင်းနေရာဘာမှမတတ်နိုင်ပါလားတချင်လေးတစ်ပုတ်ကြည့်ကြည့်ဖို့ကိုကြိုးစားတဲ့အခါတယောက်ချင်းမပြေဆုံးနိုင်တာသူတော့မသိနိုင်ပါလားဟိုးအမြဲတမ်းတဲ့ဒုနယောက်တွေ့ဆုံးဒီချင်းလေးတိုင်းအချစ်တချင်းလေးမင်းကညီဆိုကြည့်တာကြည့်တာ
တည်ဆူထားတဲ့တချင်းမဲ့ဂီတာဆိုတဲ့တချင်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တည်တချင်းတောင်းလှတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဒီကိုလည်းစာရေးကြပါအောင်ရှင့်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
စွတ်တော့မပြေနိုင်ပါလား
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုသားညူဦးနဲ့မခင်ဖြူထွေးတင်ပြထားတာနားဆင်ကြပါရှင်
အာဂျင်တီးနားနိုင်ငံမှာခွေးတွေပန်းဖြေနိုင်မဲ့သီးသန့်ပင်လယ်ကမ်းခြေနေရာတစ်ခုတတ်မှတ်လိုက်တဲ့အတွက်ခွေးပိုင်ရှင်တွေကကြိုဆိုလိုက်ကြပါတယ်။ပုံမှန်အဖြစ်အပန်းဖြေနားနေတဲ့လူတွေနဲ့ပြည့်သိမ့်နေတတ်တဲ့ Model Platter ပင်လယ်ကမ်းခြေမှာခွေးတွေလွတ်လပ်နဲ့ကြောင်းနိုင်မဲ့နေရာတစ်ခုကို Gabriel Sapienza နဲ့သူ့ရဲ့အမျိုးသမီး Neldo ကဖန်တီးလိုက်ကြတာပါ။ပင်လယ်ကမ်းခြေတွေမှာခွေးပါလာရင်လက်မခံတဲ့နေရာတွေရှိတဲ့အတွက်ခွေးတွေအတွက်ရေကူးကန်ခွေးစာတွေကျွေးဖို့အပြင်လွတ်လပ်လပ်နဲ့စော့ကစားနိုင်တဲ့နေရာတစ်ခုကိုပါဖန်တီးပေးထားပါတယ်။ဒါပြင်ပင်လယ်ကမ်းခြေနဲ့မဟာမကန်တောအုပ်ထဲမှာခွေးကြောင်းနိုင်မယ့်နေရာလည်းရှိပါတယ်။ဒီလိုမျိုးခွေးတွေနဲ့ပန်းဖြေဖို့အတွက်အခမဲ့တော့မဟုတ်ပါဘူး။ခွေးတစ်ကောင်အတွက်တရက်ကိုအာဂျင်တီးနားပက်ဆို200 ဒေါ်လာနဲ့ဆိုရင်13ဒေါ်လာပေးရပါတယ်ဒီအခါကအပိုးပစ္စည်းငှားရမ်းကားတွေမပါဝင်ပါဘူးစတန်ကောက်ချက်တွေရဆိုရင်တော့အာဂျင်တီးနားနိုင်ငံဟာလက်တင်အမေရိကနိုင်ငံတွေထဲမှာခွေးပိုင်ရှင်အများဆုံးနိုင်ငံဖြစ်တဲ့အတွက်ခွေးအပန်းဖြေကမ်းခြေဖွင့်တဲ့စီးပွားရေးလုပ်ငန်းဟာအလုပ်ဖြစ်မယ်လို့မျှော်လင့်ထားကြပါတယ်
ခေါ်တဲ့အင်တာနက်ကဆက်သွယ်အကြောင်းကြားပြီးတက္ကစီမောင်းတဲ့အလုပ်ကိုအချိန်ပိုင်းလုပ်နိုင်တဲ့လက်ကင်ဖုန်းသုံး application ကြောင့်ကမ္ဘာကျဝမ်းမှာကားမောင်းတဲ့သူတော်တော်များများတက္ကစီမောင်းသူတွေအဖြစ်အသက်မူဝံကြောင်းလှုပ်လာနိုင်ကြပါတယ်။ဒါပေမဲ့လည်းတက္ကစီမောင်းတဲ့အလုပ်ကိုပုံမှန်လုပ်ကင်တဲ့ကားသမားတွေကသူတို့ရဲ့အသက်မူဝံကြောင်းအလုပ်ကိုဝင်လို့တယ်ဆိုပြီးတော့ကန့်ကွက်နေကြတဲ့အတွက်နိုင်ငံတော်များများမှာ Uber တက္ကစီဆွဲတဲ့သူတွေနဲ့ပုံမှန်တက္ကစီကားသမားတွေထိတိုက်တွေ့နေကြပါတယ်။တနင်္လာနေ့တုန်းကကိုလံပီးယားနိုင်ငံဘိုဂိုတာမြို့တော်မှာထောင်ထဲချီတဲ့တက္ကစီကားတွေတန်းစီဆန္ဒပြခဲ့ကြတာကတော့ကမ္ဘာအကြီးဆုံးတက္ကစီသပိတ်လို့ပြောရမှာပါတက္ကစီကားတွေတန်းစီမောင်းပြီးဆန္ဒပြတဲ့ပွဲမှာမလိုက်တဲ့တက္ကစီကားသမားတွေကိုဆန္ဒပြသူတွေကတိုက်ခိုက်တာရဲတွေနဲ့ရုံးရင်းဆန်ကပ်ဖြစ်တာတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်ရဲရရှိ၄ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပြီးဆန္ဒပြသူတဒါဇင်လောက်အဖမ်းခံခဲ့ရတာပါ Uber တက္ကစီမောင်းတဲ့သူတွေကိုပုံမှန်တက္ကစီမောင်းတဲ့သူတွေလောက်အခွန်မကောက်တဲ့အထက်မမျှတာဘူးလို့ဆိုပြီးဆန္ဒပြသူတွေကကန့်ကွက်ခဲ့ကြပါတယ
်။နာဂမသူရဲ့နေစဉ်သွားလာလှူရှားမှုတွေကိုထောက်ကူပြုဖို့ရည်ရွယ်ချက်နဲ့ကိုဘော့လို့ခေါ်တဲ့ရွေးလျားစေယုတ်တစ်ခုကိုအမေရိကန်ပြောင်းစုပန်ဆယ်ဗေးနီးယားပြည်နယ်ကနေဂျီမက်လွန်တက္ကသိုလ်မှတီထွင်လိုက်ပါတယ်။လောလောဆယ်တော့စေယုတ်ကအကြောင်းပြုံနဲ့မှလမ်းပြောင်းနေတဲ့သူတွေကိုသူတို့သွားချင်တဲ့နေရာတွေကိုသွားဖို့လမ်းပြပေးရတယ်။တယောက်ကရှေ့ကပိတ်ရနေတာနဲ့ဘာအကူအညီပေးရမလဲဆိုပြီးတော့ကူညီပေးနိုင်ဖို့အာယုံခံကိရိယာတွေနဲ့လမ်းကြောင်းရှာနိုင်အောင်တက်ဆင်တီထွင်ထားတာပါ။ပိတ်ရနေတဲ့သူလမ်းမဖယ်ပေးဘူးဆိုရင်ချက်ချင်းစေယုတ်ကိုထိန်းချုပ်နေတဲ့သူစီကိုဆက်သွယ်အကြောင်းကြားပေးရတယ်။လောလောဆယ်တော့ဒီလှဲ့လှဲ့ကင်းထောက်တာနဲ့ပစ္စည်းပို့ဆောင်တာတွေမှာအသုံးပြုဖို့ကိုဘော့ကိုတုံးနေဖြစ်တဲ့အကြောင်းကနေဂျီမက်လွန်တက္ကသိုလ်ကကွန်ပျူတာသိပ္ပံပညာရှင်မန်နူလာဗလူဆိုကပြောပါတယ်။နောက်ပိုင်းဆေးရုံတွေမှာတခန်းဝင်တခန်းထွက်သွားပြီးတော့လူနာတွေကိုအချိန်မှန်မှန်ဆေးတောက်ဖို့ဆေးသွားပေးတာမျိုးတွေအသုံးပြုလာဖို့လည်းခမန်းထားပါတယ်။ကိုဘော့ဆေးရုံမျိုးကို AI ခေါ်တဲ့ဒီဉာဏ်ပညာသုံးသိဉာဏ်ရှိတဲ့လူတွေလိုမျိုးပုံစံတူတီထွင်ထားတာဖြစ်ပါတယ်။လောလောဆယ်အသုံးပြုလာတွေမှာအကန့်အသတ်တွေရှိနေစေဖြစ်ပေမဲ့လူတွေရဲ့နေစဉ်ကသွားလာဟူရှားမှုတွေမှာဘယ်လောက်ထိအသုံးတက်လာမလဲဆိုတာကတော့သိပ္ပံပညာရှင်တွေကစူးစမ်းနေကြပါတယ်။သူကြတဲ့တူးတက်မှုတစ်ခုဖြစ်တဲ့အတွက်ပို့ပြီးတော့အသုံးချနိုင်အောင်ယင်းနှိမ့်နှံဖို့တီထွင်သူတွေကတိုက်တွန်းနေကြပါတယ
်။ကိုသားညိုဦးနဲ့မက်ခင်ဖြူတွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားဟာကျူးဘားနိုင်ငံကိုသမိုင်းဝင်ခီးစဉ်ဖြစ်ဒီကနေ့တနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်။နှစ်နိုင်ငံကြား55နှစ်ကြာဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြည့်ရေးဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။နှစ်ပေါင်း90နီးပါးအတွင်းကျူးဘားနိုင်ငံကိုပထမဆုံးသွားရောက်တဲ့အမေရိကန်သမ္မတတဦးအနေနဲ့သမ္မတအိုဘားမားဟာအနာဂတ်ကျူးဘားအမေရိကန်ဆက်ဆံရေးအပေါ်သူ့ရဲ့အမြင်တွေကိုအလေးထားပြီးကျူးဘားပြည်သူတွေကိုလည်းဓာတ်ရိုက်မင်္ဂလာပြောဆိုဖို့ရှိပါတယ်။တူရကီနိုင်ငံဟစ်စတန်ဘူးမြို့တော်မှာမနေ့စနေနေ့ကလူ၄ဦးသေဆုံးပြီးဒါဇင်နဲ့ကြီးဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကို IS Islamic အစွန်းရောက်တွေလှုပ်ဆောင်ခဲ့တာဖြစ်တယ်လို့တူရကီအစိုးရကပြစ်တင်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့သူဟာတူရကီနိုင်ငံသားမာမက်အော့စတစ်ဖြစ်ပြီးဆီးရီးယားနယ်စပ်ဂါဇီယန်ထပ်ခရိုင်မှာ1992ခုနှစ်မှာမွေးဖွားခဲ့သူဖြစ်တယ်လို့ပြည်ထရေးဝန်ကြီးအက်ဖဂန်အလာကပြောပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးခဲ့သူဘုံးဖောက်ခွဲသူလို့တန်တရာရှိရသူကတော့တူရကီနိုင်ငံရဲ့အကြမ်းဖက်သမားစောင့်ကြည့်စည်းနဲ့မှာမပါဘူးလို့လည်းပြည်ထရေးဝန်ကြီးကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးလူ9ဦးကိုဖမ်းဆီးထားတယ်လို့တူရကီအာဏာပိုင်တို့ကပြောပါတယ်။ရုရှားနိုင်ငံတောင်ပိုင်းမှာမနေ့စနေနေ့ကပြတ်ကျခဲ့ပြီးခီးတဲ့62ဦးသေဆုံးခဲ့ရတဲ့ Flying Dubai လေကြောင်းလိုက်ရဲ့မှတ်တမ်းဆက်ကိုတွေ့ပြီလို့စုံစမ်းစစ်ဆေးသူတွေကပြောဆိုပါတယ်ခရစ်တော်ရှင်ပြန်ထမြောက်ရာအီစတာပွဲတော်ရဲ့မတိုင်ခင်ခရစ်ယာန်တို့ရဲ့ဘာသာရေးအထွတ်မြတ်သတင်းပတ်အစားဖြင့်ပိုယဟမင်းကြီးဖရန်စစ်စကာပန်ဆမ်တေတနင်္ဂနွေနေ့လူလူဝိပုစုတောင်းပွဲကိုဒီကနေ့စိန့်ပီတာစဘတ်ယဉ်ပြင်မှာကျင်းပပါတယ်
သ
တရင်ချင်းရုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Fighter Zunyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် PPG ည10နာရီကနေ17နာရီအထိတစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်တနင်္လာနေ့မနေ့ခင်ထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.